Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီနေ့အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီညအတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါမြောက်ကရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဗိုလ်ဒူးညကဆန္ဒပြပွဲတွေဆက်ဖြစ်ပြီးလူတယောက်တနက်ပြစ်ခံရပြီးတော့ရေးပေါ်အခြေအနေထုတ်ထားပါတယ်အာဖဂန်ဆိုးရွားနဲ့သဘုံအဖွဲ့တစ်ဖွဲ့အကြားယာယီငင်းချမ်းရေးသဘောတူစာချုပ်လက်မှတ်ရေးထိုးလိုက်ပါတယ်ဖိလစ်ပိုင်မွေးရေးစေဝါနေနေရေးအခြေအနေကိုလာစုံစမ်းဖို့ကုလသမဂ္ဂနဲ့ EU ကိုသမ္မတဒူတာတေကဖိတ်ခေါ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကနိုင်ငံရေးသမားတွေအမြဲတမ်းဖမ်းဆီးခံခဲ့ရတဲ့ဥပဒေတစ်ခုဖြစ်တဲ့1950ပြည့်နှစ်ရေးပေါ်စီမံမှုအက်ဥပဒေကိုရုပ်သိမ်းဖို့အကြောင်းကို
ပြည်သူ့လွှတ်တော်ကပြင်ဆင်ချက်မရှိအတည်ပြုပြီးရေးပေါ်လာသောအရေးပေါ်စီမံမှုအက်ဥပဒေကိုရုပ်သိမ်းသည့်ဥပဒေကြာ
နိုင်ငံရေးအကျဉ်းသားအဖွဲ့ကကိုဘိုကြီးကအခုလိုပြောကြားချက်တွေနဲ့အတူအင်းဝအချုပ်ဆိုင်အမှုကိုလူအခွင့်ရေးကော်မရှင်ရဲ့ကင်ထွေဆောင်ရွက်မှုကိုရေးယူမဲ့ကိစ္စအပြင်ကချင်စစ်ပြည်ဒုက္ခသည်စခန်းမှာအရေးပေါ်လိုအပ်မှုတွေရှိနေတဲ့အကြောင်းနဲ့နယူးယောက်မြို့အေရှာဆိုဆိုက်တီမှာနိုင်ငံတော်အတိုင်းအမြဲပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်ကောက်နှုတ်ချက်တွေကိုအခုညပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့မတ်တကီထိုက်တို့ကကြီးညာပေးသွားမှာပါရှင်။
အမေရိကန်ပြည်ထောင်စုမြောက်ကရိုလိုင်းနာပြည်နယ်ရှာလော့မြို့မှာဒုတိယမြောက်ညဆက်ပြီးဆန္ဒပြကြတာနဲ့အမျှဗိုလ်ဒူးနေညကလူတယောက်တနက်နဲ့ပြစ်ခံရပါတယ်။အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတအူးကိုရတပ်ဖွဲ့ဝင်တအူးကပစ်တက်ခဲ့တဲ့ပေါ်မကျေနပ်ကြသူတွေကဆန္ဒပြနေကြတာပါ။မြောက်ကရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးကရှာလော့မြို့မှာရေးပေါ်အခြေအနေထုတ်ပြန်ထားပြီးပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုလည်းမြို့မှာချထားလိုက်ပါတယ်။ဆန္ဒပြပွဲတွေဟာညအုပ်ပိုင်းမှာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ရုံးဝင်းစံခတ်အခြေအနေတွေကိုပြောင်းသွားပြီးအဓိကရုပ်နေနေရေးရဲတွေနဲ့ဆန္ဒပြသူတွေအကြားထိတ်တိုက်တွေ့တာတွေဖြစ်ခဲ့ပါတယ်။ကျဲရီကမြေရီဘုံတွေပြစ်ပြီးလူစုခွဲဖို့ကြိုးစားပါတယ်။ဆိုင်ပရင်းပေါက်တွေကိုလူတို့ချိုးကရိုက်ခွဲတယ်လို့လမ်းပေါ်မှာမီးရှို့တာလေးတွေလည်းရှိခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့အခြေအနေကအများအပြားငြိမ်သက်နေပါတယ်
။ချောင်းနဲ့ချမ်းမြလာပြီးဖြစ်ပြီးလူအသေးပြောက်များလာတဲ့ဆီးရီးယားပြည်ရင်းစစ်ကဆက်ဖြစ်နေပြီးအဆုံးသတ်ဖို့လမ်းမမြင်သေးဘူးလို့ဆီးရီးယားသမ္မတဘာရှာလ်အဲအာဆတ်ကပြောဆိုလိုက်ပါတယ်။အမေရိကန်၊ဆော်ဒီအာရေဗျ၊တူရကီနဲ့ကာတာနိုင်ငံတွေဟာသူ့အစိုးရကိုဖျောက်ချဖို့ကြိုးစားနေတဲ့လက်နက်ကင်တွေကိုထောက်ပံ့ပံ့ပိုးပြီးတော့ပရိပခသက်ဆိုးရှင်အောင်လုပ်နေတယ်လို့လည်းသမ္မတအာဆတ်ကပြစ်တင်ပြောဆိုပါရယ်ဆီးရီးယားပြည်တွင်းစစ်မှလူပေါင်းသိန်းနဲ့ချီတေဆုံထားပြီးနောက်ထပ်တန်းပေါင်းများစွာအိုးအိမ်ဆွန့်ထွက်ပြေးနေရပါတယ်တနင်္လာနေ့ကအလက်ပိုမြို့နားမှာအကူအညီပေးရေးရင်တန်းကိုတိုက်ခိုက်ခံရတာမှလည်းလူ20တေဆုံခဲ့ရတဲ့ဖြစ်ရဟာဆီးရီးယားဒါမှမဟုတ်ရုရှားတိုက်လေယာဉ်တွေရဲ့လက်ချက်လို့ဆွဆွဲပြောဆိုရတယ်ကိုလည်းဆီးရီးယားသမ္မတအာဆတ်ကညင်းဆိုပါရယ်ဒမတ်စကန်မြို့တော်ကသူ့ရဲ့သမ္မတနန်းတော်မှာဗုဒ္ဓဟူးနေ့ကအနောက်နိုင်ငံသတင်းအေဂျင်စီတစ်ခုနဲ့ရှာရှာပါပါလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်း AP သတင်းဌာနကိုသူကပြောဆိုသွားတာဖြစ်ပါတယ်ရှင်
။ဆီးရီးယားနိုင်ငံမှာပြစ်ခတ်ရစေရေးလက်ရှိသဘောတူညီချက်ဆက်ပြီးရင်းရံနေတာနဲ့အတူဆီးရီးယားမှာဝင်ဆွတ်ပြီးကမ္ဘာစစ်ကုမ္ပဏီအသာစီးရအောင်ရုရှားကလုပ်နေတာလည်းစပြီးရိုင်းနေလာနေပါပြီ။ရုရှားရဲ့မဟာဗျူဟာအခြေအနေမကောင်းတော့တာကိုဗုဒ္ဓဟူးနေ့ကလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဆင့်မြင့်အစည်းအဝေးတစ်ခုအတွင်းစပြီးတွေ့လာရတယ်လို့အမေရိကန်တာဝန်ရှိသူတို့ကဆိုပါတယ်။လူအယောက်20တည်ဆုံးခဲ့ရတဲ့အကူအညီပေးရင်တန်းတိုက်ခိုက်ခံရတဲ့ဖြစ်ရတဲ့ပတ်သက်ပြီးရုရှားဘက်ကအမျိုးမျိုးတက်ခါတလဲလဲပြောင်းပြီးပြောနေတဲ့ပေါ်အဲ့ဒီအစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအပြင်းအထန်ဝေဖန်ပြောဆိုပါတယ်။ဒါဟာအင်မတန်ကြီးလေးတဲ့ကိစ္စတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအစည်းအဝေးတွင်ဝန်ကြီးကယ်ရီကပြောပြီးတာဝန်ယူဖို့တောင်းဆိုပါတယ်။ရင်တန်းဟာရုတ်တရက်မီးလောင်သွားတာလို့ငကူကပြောထားတဲ့ရုရှားတာဝန်ရှိသူတွေဟာနောက်ပိုင်းကျတော့အမေရိကန်ရဲ့အဝေးထင်းရင်ကနေရင်တန်းကိုပစ်ခတ်ခဲ့ဖို့ရှိတယ်လို့ပြောင်းပြောလာတာပါ။ဒီဆွေချက်ကိုပန်တဂွန်စစ်ဌာနချုပ်ကအပြင်းထန်ညှင်းထားပါတယ်
။လာဘောင်းများစွာခက်ခက်ခဲခဲဆေးဆက်ညှိနှိုင်းပြီးတဲ့နောက်အာဖဂန်ညီညွတ်ရေးအစိုးရနဲ့နိုင်ငံမှာဒုတိယအကြီးဆုံးလက်နက်ကိုင်အုပ်စုချာယာယီငင်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီ။အဲ့ဒီအုပ်စုကိုစစ်ရာဇဝတ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ထားတဲ့တမိုင်းကြောင်ရှိသူဝရမ်းပြည်စစ်ကောင်းဆောင်တဦးကဦးဆောင်တာပါ။စစ်တမ်းတင့်နေတဲ့အာဖဂန်နိုင်ငံရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာစိန်ခေါ်ချက်တွေပြေလျော့သွားမလားဆိုတဲ့မျှော်လင့်ချက်တွေရှိနေချိန်မှာပဲHIG အဖွဲ့နဲ့အာဖဂန်အစိုးရကြားတမိုင်းဝင်စာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးတာပါ။တာလီဘန်တွေနဲ့အတူတွဲပြီးတိုက်ခတ်နေတဲ့တခြားသဘုံအုပ်စုတွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါလာဖို့တွန်းအားဖြစ်စေမယ်လို့လည်းမျှော်လင့်ထားကြပါတယ်။2000ခုနှစ်မှာအမေရိကန်ဥဆောင်တဲ့စီးရင်ညွန်ပေါင်းအဖွဲ့ကတာလီဘန်တွေကိုဖျောက်ချခဲ့ပြီးတဲ့နောက် တာလီဘန်တွေနဲ့ဆစ်ဖြစ်နေတာမှာ15နှစ်အတွင်းဒီသဘောတူညီချက်ဟာပထမဆုံးဖြစ်ပါတယ်။ဟစ်စ်အစ္စလာမီအဖွဲ့ကိုတက်တန်းရဲ့သဘုံတက်မှုတစ်ဦးဖြစ်သူဂူဘာဒင်ဟက်မာတာယာကဦးဆောင်တာဖြစ်ပြီးသူ့အဖွဲ့ဟာ1980ပြည်လွန်နှစ်တွေတုန်းကဆိုဗီယက်ပြည်ထောင်စုကိုဆန့်ကျင်တိုက်ခိုက်ခဲ့တာပါ။နောက်ပိုင်းမှာတော့1990ပြည်နှစ်တွေအတွင်းရရဆက်ဆက်တိုက်ကြတဲ့ပြည်ရင်းစစ်ပွဲမှာအာဖဂန်နစ္စတန်ကိုထိန်းချုပ်ခွင့်ရဖို့တာလီဘန်တွေကိုဆက်တိုက်ခဲ့ပါတယ်။အာဖဂန်မျိုးသားလုံခြုံရေးအကြံပေးဟာနစ်အက်မာနဲ့ဟက်မာထာယာအဖွဲ့ရဲ့စစ်စစ်ညှိနှိုင်းမှုချုပ်ကရင်အာမင်တို့လက်မှတ်ရေးထိုးကြတဲ့အခမ်းအနားကိုရုပ်သံကနေတနိုင်ငံလုံးကိုထုတ်လွှင့်ခဲ့ပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ဂျာတာပရိညဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ဖိလစ်ပိုင်နိုင်ငံမှာမူယူဆေးဝါးမောင်းကိုရောင်းဝယ်သူတွေကိုတပ်ဖြတ်နှိမ်နင်းတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကိုဖိတ်ခေါ်မယ်လို့သမ္မတရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။အဲဒီကိစ္စပေါ်အမေရိကန်နဲ့တခြားနိုင်ငံတွေကအစိုးရနေကြတာပါ။ဂျာတာပရိနေ့ကမနီလာမြို့တော်မှာပြောတဲ့မိန့်ခွန်းနဲ့သမ္မတဒူတာတေကအဲဒီလိုကန့်လန့်သွားတာဖြစ်ပြီးသူ့ရဲ့နှိမ်နင်းဖြုတ်ခွဲမှုအပေါ်ဝေဖန်သူတွေကိုလည်းတုံ့ပြန်ပြောဆိုပါတယ်။ကုလသမဂ္ဂနဲ့ EU တာဝန်ရှိသူတွေကသူ့ရဲ့ဖိတ်ကြားချက်ကိုလက်ခံနေဆိုရင်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်ပြီးသူ့အနေနဲ့လည်းအဲ့ဒီတာဝန်ရှိသူတွေကိုဒူးသီးရှင်ကြားမေးမြန်းမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ30ရက်နေ့မှာသမ္မတဖြစ်လာပြီးခဲ့တဲ့ကဆက်လုပ်ခဲ့တဲ့မူရီစေဝါနှိမ့်နင်းရေးအတွင်းမူရီစေဝါရောင်းဝယ်သူနဲ့၃ဆွဲသူ3000လောက်ကိုတတ်ခဲ့ပြီးပါပြီ။ပြီးခဲ့တဲ့လကလာအိုနိုင်ငံမှာထိပ်သီးအစည်းအဝေးကျင်းပချိန်တွင်သမ္မတဒူတာတေကသမ္မတအိုဘရက်အိုဘားမားရဲ့မိခင်ကိုပုတ်ခတ်စော်ကားတဲ့စကားမျိုးပြောခဲ့ပြီးတဲ့နောက်သမ္မတနှစ်ဦးတွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်ကဖျက်ခဲ့ပါတယ်။မူရီစေဝါနှိမ့်နင်းရေးသူ့အစိုးရရဲ့လုပ်ရပ်ပေါ်ဆရာမလုပ်ဘူးလေသမ္မတဒူတာတေကသမ္မတဥပမာကိုသတိပေးခဲ့ပါသေးတယ်။နောက်ပိုင်းမှာတော့သူ့ရဲ့ပြောဆိုမှုအပေါ်စိတ်မကောင်းတဲ့အကြောင်းသမ္မတဒူတာတေကပြန်ပြောခဲ့ပါတယ်
။အီရန်နိုင်ငံကို Airbus လုပ်ငန်းကြီးကနေခီးသည်တင်လေယာဉ်18စင်းရောင်းချခွင့်ကိုအမေရိကန်ပြည်ထောင်စုကခွင့်ပြုလိုက်ပါပြီ။ဒီသမိုင်းဝင်သဘောတူညီချက်ကခန့်မှန်းခြေအမေရိကန်ဒေါ်လာ25ဘီလီယံလောက်တန်ဖိုးရှိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ရေးသဘောတူညီချက်ရပြီးတဲ့နောက်အခုလိုအရေးအဝယ်တွေဖြစ်လာတာပါ။ဥရောပလေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးရဲ့လေယာဉ်ရောင်းချရေးသဘောတူညီချက်ကိုတော့ပြီးခဲ့တဲ့ဇန်နဝါရီလကတည်းကဆိုင်းငံ့ခဲ့တာဖြစ်ပါတယ်။အီရန်အစိုးရဘက်ကနျူကလ িয়ার အစီအစဉ်တွေကိုရှော့ချဖို့သဘောတူပြီးနောက်မှာ Airbus တို့လိုကုမ္ပဏီတွေအီရန်နဲ့ကုန်သွယ်ရေးတန်းခတ်ပိတ်ဆို့ထားတာတွေကိုဖိရှားလိုက်ပြီးဖြစ်ပေမဲ့လို့ဥရောပလေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးအတွက်တော့သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်ရဲ့အတည်ပြုချက်လိုအပ်နေဆဲဖြစ်ပါတယ်။အီရန်လေကြောင်းလိုင်းဘက်က A320 လိုတစ်ထပ်ခီးသည်တင်လေယာဉ်တွေရော A380 လိုနှစ်ထပ်ခီးသည်တင်လေယာဉ်တွေအပါအဝင်လေယာဉ်အမျိုးအစားမျိုးစုံဝဲဖို့သဘောတူထားပါတယ်။အီရန်အစိုးရအပေါ်နိုင်ငံတကာကအရေးယူတန်းခတ်ပိတ်ဆို့ခဲ့ခြင်းအတွင်းအီရန်နိုင်ငံရဲ့ခီးသည်တင်လေယာဉ်တွေအတွက်လိုအပ်တဲ့အဖို့ပစ္စည်းဝယ်ယူခွင့်လည်းကန့်သတ်ခံခဲ့ရပြီးနှစ်ပေါင်းများစွာပြည်ပြင်ထိမ့်သိမ်းမှုမရှိတာကြောင့်ခီးသည်တင်လေယာဉ်တွေကတက်တန်းရင့်နေပြီးအဆင့်မြင့်ဖို့အတော်လေးလိုအပ်နေတာလည်းဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံကိုအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့နိုင်ငံတစ်ခုဖြစ်သတ်မှတ်ဖို့အမေရိကန်လွှတ်တော်အမတ်နှစ်ဦးကလုပ်နေကြတာနဲ့အမျှနိုင်ငံတွင်းစစ်သွေးကြွတွေနဲ့အိန္ဒိယနိုင်ငံတွေပေါ်ချင်းချောက်မှုကိုနှိမ့်နင်းနိုင်စွမ်းမရှိတာကြောင့်တန်တမန်ကြီးရအထူးကြံအခြေအနေနဲ့ရင်ဆိုင်ရမယ့်အလားအလာတိုးလာနေပါတယ်။ Texas ပြည်နယ်အောက်လွှတ်တော်အမတ်အကြံဖက်ဝါဒဆိုင်ရာအောက်လွှတ်တော်ကော်မတီခွဲဥက္ကဋ္ဌ Ted Poe နဲ့ကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ် Dana Roberts တို့ပူးတွဲပြီးဒီသတင်းပတ်အတွင်းတင်သွင်းထားတဲ့ဥပဒေမူကြမ်းထဲမှာပါကစ္စတန်နိုင်ငံဟာကမ္ဘာလုံးဆိုင်ရာအကြံဖက်ဝါဒီခေါင်းဆောင်တွေကိုလက်ခံထားတဲ့အကြံဖက်ဝါဒကင်ဆွဲတဲ့အဖွဲ့တွေကိုအားပေးအမြောက်လုပ်နေတယ်ဆိုပြီးဆွဆဲထားပါတယ်။အဲ့ဒီအဖွဲ့တွေထဲမှာတစ်ဖွဲ့ကတော့ Haqqani Gun ရဲ့အဖွဲ့ပါ။ဒီအဖွဲ့ဟာအာဖဂန်နစ္စတန်အစိုးရနဲ့အဲ့ဒီကအမေရိကန်ဦးဆောင်တဲ့မြောက်အတ္တလန္တိစာချုပ် NATO တပ်ဖွဲ့တွေကိုစတင်တိုက်ခိုက်နေပြီးအကြံဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။ပါကစ္စတန်ဟာမယုံကြည်ရတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ဝင်သောမကအမေရိကန်အစိုးရရဲ့ရန်သူတွေကိုနှစ်ပေါင်းများစွာကူညီထောက်ခံလာခဲ့တယ်လို့အမတ်နှစ်ယောက်ပူးတွဲအဆိုပြုထားတဲ့ဥပဒေမူကြမ်းမှာဖော်ပြထားပါတယ်
။နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကနေအာဖရိကသမဂ္ဂ AU အဖွဲ့ဝင်နိုင်ငံတွေနှုတ်ထွက်ရေးတိုက်တွန်းဖို့စဉ်းစားနေတာကိုရပ်လိုက်ပါလို့လို့ခွေရဲ့ညွန်ပေါင်းအဖွဲ့တစ်ဖွဲ့က AU ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။တမတ်ချက်၃ချက်နဲ့မကိုက်ညီဘူးဆိုရင် ICC ကနေနှုတ်ထွက်ဖို့ပြီးခဲ့တဲ့ AB လကလုတ်ခဲ့တဲ့ AU အဖွဲ့ရင်းကော်မတီတစ်ခုရဲ့အစည်းအဝေးကနေအကြံပြုထားတာပါ။အဲ့ဒီ၃ချက်ထဲမှာတစ်ချက်ကတော့နိုင်ငံခေါင်းဆောင်တွေနဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေကိုအပြစ်ပေးအရေးမယူဘဲကင်းလွတ်ခွင့်ပေးဖို့ဖြစ်ပါတယ်။အပြစ်ကင်းလွတ်ခွင့်ဆိုတဲ့တောင်းဆိုချက်ဟာ AU ရဲ့ဖွဲ့စည်းပုံဥပဒေပါပြဋ္ဌာန်းချက်ကိုချိုးဖောက်နေပြီးအချင်းပြတ်ခြားခြားမှုကိုတိုက်ဖြတ်ဖို့ရည်ရွယ်တဲ့ AU ရဲ့မကြသေးခင်ကလှုပ်ဆောင်ချက်တွေနဲ့ကွဲလွဲနေတယ်လို့အမေရိကန်ခြေဆိုင်လူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြောဆိုပါရရှင်
။အမှုစည်းဝါဘူခုကန်နိုင်စွမ်းကြဆင်းမှုပြဿနာတကွာလုံးမှကြီးထွားလာနေတာနဲ့ပတ်သက်ပြီးအရေးပေါ်သတိပေးပြောဆိုတာတွေထွက်နေတာကြောင့်ဒီပြဿနာကိုဆွေးနွေးဖို့အရေးပေါ်အစီအမံအစည်းအဝေးတက်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဗိုလ်ထူးနေကလုပ်ခဲ့ပါတယ်။ဘက်တီးရီးယားတွေ၊ဗိုင်းရပ်စ်တွေ၊ကပ်ပါပိုးမှားတွေနဲ့မှုရောဂါတွေကိုတစ်ချိန်ကအောင်မြင်ကူးသနိုင်ခဲ့တဲ့ပရိစီဝါနဲ့တခြားဆေးဝါးတွေမတိုးတော့တဲ့အခါမှာအမှုစည်းဝါဘူခုကန်နိုင်စွမ်းကြဆင်းတဲ့အခြေအနေဖြစ်လာတာပါ။ဆေးဝါးတွေကိုစနစ်တကျအသုံးမပြုတာကြောင့်တစ်ချိန်ကအစွမ်းထက်လာတဲ့ဆေးဝါးတွေဟာအမှုစည်းဝါပိုးတွေကိုဗီဇပုံသဏ္ဍာန်ပြောင်းလဲသွားစေပြီးဆေးတွေမထိရောက်တော့တဲ့အခြေအနေဖြစ်သွားပါတယ်။TB နဲ့အဆုတ်အောင်ယောဂါလိုယောဂါမျိုးတွေကိုထိထိရောက်ရောက်မကူတာနိုင်တဲ့အတွက်နှစ်စဉ်လူတန်းပေါင်းများစွာအသက်ဆုံးရှုံးနေရပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာမုတ်တုံမိုးပြင်းထန်တဲ့ရွာတာကနေရေကြီးပြီးမြေပြိုတာတွေကြောင့်ဂါရုနဲ့ဆူမဒန်အရက်တွေမှာတိုက်ဆုံသူ26ထဲမှနေရှိနေပြီးနောက်ထပ်18ဦးပျောက်ဆုံးနေတဲ့ကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ရေဘေးဒဏ်ဆုံးဆုံးခံရတဲ့အနောက်ဂျာဗာပြည်နယ်ဂါရုအရက်တခုထဲမှာတင်အင်္ဂါနေ့ညကမြေနှစ်ဆင်းရေရှမ်းပြီးတဲ့နောက်တိုက်ဆုံသူ23ယောက်ရှိပြီး73ယောက်ပျောက်ဆုံးနေပါတယ်ခင်ဗျာ။
ကျွန်တော်တင်းနဲ့မတင်ကြီးထက်တို့ကတဲ့င်းလေးကိုကြီးညာပေးခဲ့ကြတာပါတဲ့င်းဖွဲ့မှာကြားခဲ့ရတဲ့အတန်ကဥပိုလ်ကြီးအတန်မဟုတ်ပါဘူးရှင်အမျိုးသားအလွတ်တော်ဥက္ကဋ္ဌဖြစ်ပါတယ်မှာပြောမိရတဲ့အတွက်တောင်းပန်ပါတယ်ရှင်တဲ့င်းဖွဲ့မှာဆက်ပိုင်းဆိုင်ရာချိုးယွင်းမှုရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်ရှင်အခုဆက်ပြီးတော့တဲ့င်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့1950အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းဖို့အစိုးအတည်ပြုရဲ့အကြောင်းကိုကြည့်ရအောင်ပါအနာရှင်အစိုးရအဆက်ဆက်အတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်တုပ်တစ်ခုတစ်ဖွဲတုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းဖို့အစိုးရဟာအမျိုးသားလွှတ်တော်မှလည်းဥပဒေကိုအတည်ပြုလိုက်ပြီးဖြစ်တာမို့ဒီဥပဒေဟာမကြခင်မှာပယ်ပြတ်တော်မှာပါနိုင်ငံရေးအကျဉ်းသားတွေဘက်ကတော့တချင်ကမတရားညှဉ်းပန်းမှုနဲ့ညှဉ်းပန်းခဲ့တဲ့ဥပဒေတွေအပြင်တခြားမလိုလားအတဲ့ဥပဒေတွေကိုလည်းဆက်လက်ဖျက်သိမ်းပေးစေချင်ပါတယ်တက်မတော်အရာရှိများနဲ့ကြန့်ခိုင်ရေးပါတီအမတ်များကတော့နိုင်ငံတော်လုံခြုံရေးကိုထောက်ပြပြီးဒီဥပဒေကိုမရုပ်သိမ်းဖို့တင်ပြခဲ့တာတွေရှိပါတယ်သတင်းပြည်စုံကို VOA မြန်မာပိုင်းကမတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
တချိန်ကစစ်အစိုးရရဲ့အတိုက်ခံတွေအနေနဲ့ရပ်တည်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဟာလွတ်တော်မှာကအစိုးရပတ်ပိုင်းမှာပါအာဏာရပြီးနောက်ပိုင်းတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်လာခဲ့တဲ့လက်ကင်တို့တဖွဲ့အသုံးပြုခဲ့တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့တွေစူးစမ်းလာတာတွေရှိခဲ့ပါတယ်နိုင်ငံရေးသမားတွေအမြဲတမ်းဖန်ဆီးခံခဲ့ရတဲ့ဥပဒေတစ်ခုဖြစ်တဲ့1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းဖို့လုတ်ဆောင်တာမှလည်းအခုဆိုရင်လွှတ်တော်နှစ်ခုစလုံးကဒါကိုလက်ခံလိုက်တာကြောင့်မကြခင်မှာဒီဥပဒေကပယ်ဖျက်တော်မှာဖြစ်ပါတယ်
။ပြည်သူ့လွှတ်တော်ကပြင်ဆင်ချက်မရှိအတည်ပြုပြီးပေးပို့လာသောအရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းသည့်ဥပဒေကြားလွှတ်တော်ရဲ့အဆုံးဖြတ်ကိုရယူ၍အတည်ပြုဆောင်ရွက်မှာဖြစ်ပါတယ်။ဥပဒေချမ်းကော်မတီဝင်တက်မတော်သားကိုယ်စားလှယ်ဘုံမှုချုပ်ခင်မောင်အေးနဲ့ကရင်ပြည်နယ်မဲဆန္ဒနယ်အမှတ်ချုပ်မှဒေါ်နိုင်နီနီအေးတို့ကနိုင်ငံတော်နဲ့နိုင်ငံသားများ၏အကျိုးစီးပွားကိုကာကွယ်ပေးနိုင်သည့်ဥပဒေသည့်ရေးဆွဲပြီးမှသာရုပ်သိမ်းသင်ကြောင်းတင်ပြထားပါသည်။ဒါကြောင့်လွှတ်တော်ရဲ့အဆုံးဖြတ်ရယူဆောင်ရွက်မှာဖြစ်ပါသည်။ထောက်ခံမဲ128မဲ၊ကန့်ကွက်မဲ59မဲ၊ကြားနေမဲ3မဲဖြစ်ပါသည်။ထောက်ခံမဲများတဲ့အတွက်အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီရဲ့ဒီတင်ပြချက်တိုင်းအတည်ပြုကြောင်းကြေညာပါသည်။
ဥပဒေကိုရုပ်သိမ်းဖို့တင်ပြလာတဲ့အဆိုကိုမဲခွဲရမှာရလာတဲ့ရလက်အရာအခုလိုပယ်ဖျက်ခွင့်ရခဲ့တာပါအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကအမျိုးသားလွှတ်တော်ကပါပယ်ဖျက်ဖို့အတည်ပြုလိုက်ကြောင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်တက်မတော်အရာရှိတွေနဲ့ကြံ့ခိုင်ရေးပါတီအမတ်တွေကတော့နိုင်ငံတော်လုံခြုံရေးလိုအပ်ချက်အရာဒီဥပဒေကိုမရုပ်သိမ်းဖို့တင်ပြတောင်းဆိုမှုတွေရှိခဲ့ပါတယ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်ပုံမှုချုပ်ခင်မောင်အေးကတော့မနေ့ကလွှတ်တော်မှာဒီဥပဒေကိုဆက်လက်ထားဖို့နဲ့နိုင်ငံတော်ကာကွယ်ရေးမှာလက်ဟာသွားမှုတွေရှိနိုင်တယ်လို့တတိပေးပြောဆိုခဲ့ပြီးဒီဥပဒေကိုစိတ်ခံစားချက်အရာပယ်ဖျက်ဖို့မလုပ်ဆောင်ပဲပြင်ဆင်ရေးဆွဲဖို့ကဥတီလှုပ်ဆောင်တင်တယ်လို့တင်ပြဆွေးနွေးခဲ့ပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးဖိနှိပ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေတဲကအကျဉ်းသားတဦးဖြစ်ခဲ့တဲ့ကိုဘိုကြီးကတော့လက်ရှိအချိန်မှာကြန့်ရှိနေသေးတဲ့မလိုလားအပ်တဲ့ပြည်သူတွေကိုထိခိုက်နစ်နာနိုင်စေမဲ့ဥပဒေတွေဒီပြင်ဥပဒေရဲ့စကလုံးအတုံးနှုံးတွေကိုတိတိကျကျဖွင့်ဆိုပြီးတိကျစွာလှုပ်ဆောင်ဖို့လေလိုအပ်နေသေးတယ်လို့အခုလိုပြောဆိုလိုက်ပါတယ
်။ကျွန်တော်တို့အလုံးဒီထဲမှာရှိနေတဲ့ပြည်သူတွေကိုအကာအကွယ်ပေးနိုင်မယ့်အားလုံးကိုပဲကျွန်တော်တို့စဉ်းစားရမှာပါ။အဲ့လိုစဉ်းစားတဲ့အခါမှာဥပမာလူနဲ့စွာ ထုတ်ပေါ်ပြောဆိုခွင့်လို့စုဝေးခွင့်လို့စင်မြှော့ပြီးခွင့်လို့အဲ့ဒါတွေကိုကန့်သက်ထားတဲ့ဥပဒေတွေဆိုလို့ရှိရင်ဖယ်ဖြစ်ရမယ်ဒါတော့ပုံပြင်ဆင်ရမှာလည်းရှိပါတယ်အဲ့လိုဥပဒေကတော့ဟိုတကယ်အများကြီးပါတရားတဲ့ဥပဒေလိုမျိုးပေါ့နော်ထောင်၈ခုနဲ့မတရားတဲ့ဥပဒေလိုမျိုးဒါကစစ်တေဥပဒေတဲ့နဲ့ကျေစားလို့ကျေစားရပါနောက်တစ်ခုက1963ခုနှစ်နိုင်ငံတော်ပြုလုပ်တဲ့ဥပဒေလိုမျိုးပေါ့ဥပဒေဆိုတာကတကယ်လုံးနေရာတိတိကျကျဖြစ်ရမယ်တချို့ဥပဒေတွေကကလေးတို့တင်းကြောက်မရှိဘဲနဲ့အာနာဘိုင်တွေကလုံရင်လို့တို့ဘာသာပြန်လို့ရတဲ့ရတဲ့စကလုံးတွေဖြစ်နေတယ်ဒီလိုစကလုံးတွေကိုတိကျတဲ့အထိတ်ကိုဖွင့်ဆိုမှုတွေပြန်လို့ရမယ်ဟာတွေရှိတယ်။ဒါကကျွန်တော်တို့ရသတ္တကြီးကိုလည်းကျွန်တော်တို့ပြန်ပြီးတော့ review လုပ်ရမှာရှိပါတယ်။ဒီကြားထဲမှာလည်းရဲရဲပိုင်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ပြန်ပြီးတော့စမ်းသပ်ရမယ်ဟာတွေရှိပါတယ်။
1950ပြည်နှစ်အရေးပေါ်အပ်ဥပဒေဆိုတာကအရင်အစိုးရအဆက်ဆက်ကနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုအများဆုံးဖမ်းဆီးအရေးယူခဲ့တဲ့ပုံမှန်၅ညအဖြစ်ထင်ရှားကျော်ကြားခဲ့တဲ့ဥပဒေတစ်ခုလည်းဖြစ်ပါတယ်။ဒီဥပဒေဟာအစိုးရဘက်ကသူ့ဘာသာသူကာကွယ်ယူပြီးပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေတစ်ခုအနေနဲ့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကမှတ်ယူထားကြပြီးဒီဥပဒေကိုရုပ်သိမ်းပေးဖို့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလည်းတင်ပြတောင်းဆိုခဲ့မှုတွေရှိခဲ့ပေမဲ့ရုပ်သိမ်းနိုင်ငံချင်းမရှိခဲ့ပါဘူးရှင
်မမေခသတင်းပေးပို့ထားတာပါအခုတခါအင်းဝအဲ့ချုပ်ဆိုင်အမှုကိုလူ့ခွင့်ရကော်မရှင်ရဲ့ကိုက်တွင်ဆောင်ရွက်မှုနဲ့ပတ်သက်ပြီးကြည့်ရအောင်ပါအင်းဝအဲ့ချုပ်ဆိုင်ကအင်းကူအမျိုးသမီးငယ်2ဦးညှဉ်းပန်းနှိပ်စက်ခံရတဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရကော်မရှင်ရဲ့ကိုက်တွင်ဆောင်ရွက်မှုဟာလက်ခံနိုင်စရာမရှိတဲ့အတွက်ကော်မရှင်အနေနဲ့နှုတ်ထွက်တင့်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကတောင်းဆိုလိုက်ပါတယ်ဒါပြင်ကော်မရှင်အပေါ်မှာပြစ်မှုဆိုင်ရာဥပဒေကြောင်းအရာလည်းတရားစွဲသောဖို့စဉ်းစားနေတယ်လို့ပြောပါတယ်မြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ကရှိနေဦးတိန်တန်ဦးကိုကိုရန်နိုင်ငံဆက်သွယ်မိမြန်ထားတာကိုနားဆင်ပါရှင်
။အခုဒီအင်းဝအချုပ်ဆိုင်ကအမှုကိစ္စနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးကော်မရှင်ကခိုင်တွဲပုံကိုမြန်မာနိုင်ငံရှိနေများကွန်ရက်ကနေပြီးတော့တရားစွဲမယ်ဆိုပြီးတော့ကြားပါတယ်အဲ့ဒါဟုတ်ပါသလား
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တရားစွဲဖို့ဆုံးဖြတ်ချက်တော့မကြားသေးပါဘူးကျွန်တော်တို့နောက်ဆက်တွဲတက်ရောက်တာနဲ့အကျိုးဆက်တွေတိုင်းမှာချိန်ပြီးတော့တိုင်ပင်စဉ်းစားနေကြတာပါ။
တရားဆွဲဖို့အတွက်စဉ်းစားနေဆိုတော့ဘယ်လိုအချက်ပေါ်မှာအခြေခံပြီးတော့တရားဆွဲဖို့စဉ်းစားနေတာလဲခင
်ဗျာဒီတကယ်ကတော့သူတို့ကိုတရားဆွဲဖို့ဆိုတာနည်းနည်းကျွန်တော်တို့အနေနဲ့ခက်ပါတယ်ဆိုတော့သူတို့ကနိုင်ငံတော် level ဖြစ်နေတဲ့အဖွဲ့အစည်းတစ်ခုပေါ့ဗျာဘာလို့စဉ်းစားရတယ်ဆိုတော့ဒီလုံရကြီးကတိတ်ဆိုးတယ်ဗျာနောက်ပြီးတော့ဟိုတကယ်ဟိုအမေရိကန်ကော်မရှင်နေနည်းကျွန်တော်တို့ကဖြစ်တင်မှုကလူလူကိုကိုစားပြုတဲ့ဟိုတကယ်ဟိုဒီပြည်ထောင်စုတရားလွတ်တော်ချုပ်ကတရားသူကြီးလို့ပါဝင်တဲ့အများအလေးစားတဲ့နိုင်ငံရေးပုဂ္ဂိုလ်မင်းတွေပါတဲ့အဖွဲ့အစည်းမျိုးဖြစ်တင်တယ်ဒါကိုကျွန်တော်အားနာပါတယ်ပုဂ္ဂိုလ်လူချင်းပြအနေနဲ့ပြောရတာဒါပေမဲ့သူတို့တမိုင်းကဖိနှိပ်ထုတ်ကြတဲ့လူတွေကတမိုင်းနေကြဗျဒီမိုကရေစီလူ့ခွင့်ရေးကာကွယ်ရတဲ့လူတွေမဟုတ်ဘူးနောက်ဖြစ်ခဲ့တဲ့အဖြစ်အပျက်မှာကပေါ်ပေါက်တာကယာစွမှုတွေကိုသူတို့ကသူတို့ပြည်သားနဲ့တက်ရဲရဲပိုင်တဲ့ပြမှုတွေကိုရဲစီကိုတရင်ပေးဖို့ပြက်ကွက်ခဲ့တယ
်ဆွဲမယ်ဆိုရင်ဘလို့ဥပဒေမျိုးနဲ့ဆွဲဖို့စဉ်းစားနေတာလဲ
အမှန်ကတော့ဗျာဟိုဒါရိုက်ပေါ်ပေါက်တာကတော့ဥပဒေပညာရှင်တွေပါပါတယ်ဆရာမကြီးတော်သားတွေဆိုကျွန်တော်တို့ဆရာတွေပါကျွန်တော်တို့အားလဲနာပါတယ်ဆရာမကြီးကဒီမှာတော့ဒါရလူပေါင်းမှားပြီးတော့သူခင်ဗျာအမှုပတ်ကြတာပေါ့နော်အဲ့တော့ဟိုကျွန်တော်တို့ကတော့ပြည်မှုဆရာဦးလေးကဒီခလေးတွေလက်နာချိုးတဲ့ကိစ္စဓာတ်နဲ့လိတဲ့ကိစ္စတွေကရိဘတ်ဆတ်လို့ခေါ်တဲ့အပြင်းထန်နာကျင်စေမှုပဲဗျအဲ့ဒီအပြင်းထန်နာကျင်စေမှုမှာဒီခလေးတွေရနေပြီးတော့ဒီရဲတိုင်မှာဟိုသွားတဲ့နေရာသွားမှာဟိုနော်မသွားဘဲနေအောင်ကိုယ်ခိုက်ပြီးတော့အားပေးခဲ့တယ်ဓာတ်ညွန်ပြဖို့ပြက်ခွက်ခဲ့တယ်အဲ့ဒီတွေဒါသူတို့ပူပေါင်းကြံစီတယ်ပေါ့အဲ့ဒီအရာကျွန်တော်တို့ကဆွဲကျင်တာကျွန်တော်တို့ဘက်ကတော့
ဆွဲမယ်ဆိုရင်ရောဖြစ်နိုင်လားဖြစ်နိုင်လားဆိုတော့ကော်မရှင်ရယ်ကော်မရှင်အဖွဲ့ဝင်တွေရယ်ကိုတရားဆွဲလို့မရဘူးလို့ပြောတာတွေကြားပါတယ
်ပြစ်မှုကြောင့်ကသမရအတောင်ချွင်းချက်မရှိဘူးခင်ဗျာသမရကသူ့တာဝန်ထားဆောင်တဲ့နေရာမှာဖြစ်ပွားခဲ့တဲ့ကိစ္စတွေအတွက်တော့ကွင်းထုတ်ချက်ရှိတယ်တို့ရရင်ပြစ်မှုကျူးလို့ရင်သူ့ကိုပြစ်မှုကအကာအကွယ်ပေးမထားပါဘူး
မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့ရောင်းဝင်ပြီးတော့ညှိနှိုင်းဆောင်ရွက်ပေးတဲ့ဆိုတဲ့ဟာမျိုးပြောရတာလည်းတွေ့ရပါတယ်ဦးသိန်းသန်းဦးအမြင်ကရောဘာတွေထပ်ပြီးတော့လှုပ်တင်တယ်လို့မြင်မိပါလဲ
သူကမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ညာနာမည်ကအမှုပွဲစားမဟုတ်ဂျားပွဲစားမဟုတ်သူ့စီမှာရောက်တာတဲ့ကိစ္စရာဇဝတ်မှုဖြစ်တယ်ဗျာဒီရာဇဝတ်မှုကြီးမှာခလေးတငယ်နဲ့လည်းဆိုင်တယ်ခလေးတွေကအသက်မပြည့်သေးဘူးဗျာနော်ဒါကလူကုန်ကူးမှုလို့တန်ရဖြစ်ပေါ်ရလဲရှိတယ်ဒီလိုအနေအထားမျိုးမှာဒါသူချက်ချင်းသက်ဆိုင်ရာဒီရတာခေါ်ပါဦးချက်ချင်းရင်းသေးတယ်ရင်းသေးပြီးတော့ဒီကလေးတွေကိုအကာအကွယ်ရအောင်ဆောင်ရွက်ပေးတယ်အဲဒါကျွန်တော်တို့ကမြစ်တာစီမံနဲ့လုပ်တာပါလို့ပြောလို့မရဘူးကြာမြို့သားတို့ကော်မရှင်ကမြစ်တာကြုံဖြတ်မှုတဲ့ဟိုမြစ်တာစပိုင်းတွေပါလို့ဖွဲ့စည်းမဟုတ်ဘူ
းလူခွင့်ရေးကော်မရှင်ကလူခွင့်ရေးချိုးဖောက်မှုတွေကိုကိုယ်တိုင်တရားစွဲနိုင်တဲ့ဟာမျိုးရောရှိလား
ကော်မရှင်မှာတော့တရားစွဲခွင့်ဆိုတာတကယ်မရှိဘူးပေါ့ဗျာဒီကိစ္စကိုယ်တိုင်ဝင်ပါဖို့အတွက်ဒါပေမဲ့သူတို့လိုဖွဲ့စည်းရနေပြီးတော့ကျွန်တော်တို့ကြံတဲ့ သက်ဆိုင်ရာရဲတပ်ဖွဲ့ရာချက်ချင်းတောင်းကြလို့ရတယ်ကလေးလူငယ်မှုခင်းနဲ့သက်ဆိုင်နေဗျာကလေးလူငယ်နဲ့ပတ်သက်ပြီးတော့ကျွန်တော်လက်မှတ်ရေးထိုးထားတာပဲနောက်မိန်းကလေးတွေဗျာစီတော့နိုင်ငံတော်ကကျွန်တော်လက်မှတ်ထိုးထားတာပဲအဲ့ဒီဟာအတွက်ဒါချက်ချင်းဆောင်ရွက်နိုင်တဲ့ကိစ္စသူတို့ကိုယ်တိုင်ဆောင်ရွက်ကြမလို့ပါဘူးချက်ချင်းတန်းအကြောင်းကြားတာနဲ့သူတို့ဝင်လုပ်ပေးရမှာဖြစ်ပါတယ
်ဆိုတော့ဒီအခုလူခွင့်ရေးကော်မရှင်ကဒီကိစ္စနဲ့ပတ်သက်ပြီးကင်တွယ်တဲ့အပေါ်မှာရောဦးသိန်းသန်းဦးတို့ဒီရှင်းနေများကွန်ရက်အနေနဲ့ကောဘလို့မြင်မိပါလဲဘလို့သုံးသပ်မိပါလဲ
ကျွန်တော်တို့ကတော့သူတို့ဂုံတိခါကိုယ်ဂုံတိခါကိုမျက်ကွက်တတ်မယ်ဆိုရင်လှုပ်ခတ်ပြီးကိုတင့်ပြီးကျွန်တော်တို့ထင်တယ်သူတို့ကတော့တောင်းရတဲ့ budget တွေကလည်းထောင်နဲ့ချီပြီးတော့ရှိတာပေါ့နော်အဆန်တွေကတကယ်တော့ဘာမှလည်းမဟုတ်ဘူးအမျိုးသားမျိုးနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဆိုတာအမှန်တမ်းပြောရရင်တမန်တော်ကြီးဦးသိန်းစင်လက်ထက်မှတုန်းကတည်းကဒါအယောင်ရအနေနဲ့ဖွဲ့ပေးခဲ့တာပဲဘယ်ရာမှမဟုတ်ဘူးညာတော့ပြနေတယ
်ဟုတ်ကဲ့လက်ရှိပုံကိုယ်ရဆိုတဲ့နေရာမှာခုနကဦးသိန်းသန်းကပြောသွားတဲ့ထဲမှာဥပဒေပညာဌာနကဆမာကြီးဒေါ်တန်းတွေကိုယ်တိုင်လည်းပါပါတယ်အဲ့တော့အကုန်လုံးကိုနှုတ်ထွက်စေခြင်းတဲ့သဘောမျိုးဦးသိန်းသန်းကပြောတာလားဒါမှမဟုတ်တချို့
ဟုတ်ကဲ့ဗျာကျွန်တော်ဆမာကြီးကိုနှုတ်ထွက်စေခြင်းပါတယ်ကျွန်တော်နှုတ်ထွက်စေခြင်းပါတယ်ဆမာကြီးကိုဒိတ်ခါချိန်ပါပါတယ်ဗျာချိန်ပါပါတယ်ဒီကိစ္စတွေမှာပါနေရတာလေသူ့အသက်ရွယ်သူ့ဖြတ်တန်းခဲ့တဲ့သူ့ပညာနဲ့ဒါလိုလူမျိုးတွေနဲ့မပါသင့်ပါဘူးဆမာကြီးနှုတ်ထွက်တင်ပါတယ်
ဟုတ်ကဲ့ပါဦးသိန်းသန်းဦးကျေးဇူးတင်ပါတယ်ခင်ဗ
ျကိုရန်နိုင်တင်ဆက်သွားတာပါအခုလိုအိမ်ကူအမျိုးသမီးငယ်နှစ်ဦးနှင်းပန်းနှိပ်စက်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်သတင်းရယူပြီးတော့တရားမျှတမှုဖြစ်ပေါ်ဖို့အတွက်ကြိုးပမ်းဆောင်ရွက်ခဲ့တဲ့မြန်မာနောက်သတင်းဌာနကသတင်းတောက်ချုပ်ကိုဆွေဝင်းကိုနိုင်ငံတော်သမရကဂုံပြုမှတ်တမ်းလွှာချင်းမြင့်မဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်သမရရဲ့ဂုံပြုမှတ်တမ်းလွှာကိုတော့လာမယ့်စက်တင်ဘာလ23ရက်နေ့မနက်ဖြန်မနက်ပိုင်းမှာနေပြည်တော်ပြန်ကြားရေးဝန်ကြီးဌာနမှာပဲပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကပေးအပ်မှာဖြစ်ပါရဲ့ရှင်။အခုတခါကချင်စစ်ပြေးဒုက္ခသည်စခန်းမှာအရေးပေါ်လိုအပ်မှုတွေရှိနေတဲ့အကြောင်းကိုပြောပြချင်ပါရဲ့။ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်စခန်းတွေကိုအလှူရှင်တွေရဲ့စားနပ်ရိက္ခာပေးပို့မှုကိုတားမြစ်မှုတွေရှိတဲ့အတွက်အခက်အခဲတွေဖြစ်ပြီးစားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူကပြောပါရဲ့။နှစ်ချီကြာမြင့်နေပြီဖြစ်တဲ့ကချင်စစ်ပြေးဒုက္ခသည်တွေရေကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရဘက်ကအရေးပေါ်ဖြေရှင်းပေးဖို့ကိုလည်းတောင်းဆိုထားပါရဲ့။အသေးစိတ်ကိုမတ်ဆုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်တိုင်းရင်းဒေသတွေကတိုက်ပွဲတွေကြောင့်ဆစ်ဆောင်ထွက်ပြေးရင်ဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့အစိုးရတဲ့လက်ထက်ဒေသရင်းတည်ငြိမ်အေးချမ်းမှုရပြီးနေရရင်ကိုပြန်ရဖို့မျှော်လင့်နေကြချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေမကြာခဏဖြစ်ပြီးတော့ဒေသရင်းမှာစီးရီးတင်းမာနေစေအခြေအနေဖြစ်ပါတယ်အခုရပိုင်းအတွင်းပြန်ပြီးတော့ဖြစ်နေတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့နဲ့မြမအစိုးရစစ်တပ်တို့ကြားစီးရီးတင်းမာမှုတွေပြန်ပြီးဖြစ်လာနေတဲ့ကချင်ပြည်နယ်တွေကဒေသတွေမှာမန်ဝင်းစစ်ပြေးဒုက္ခသည်စခန်းအပါအဝင်ဒုက္ခသည်စခန်းတွေအတွက်စားနပ်ရိက္ခာအကူအညီပေးပို့လာတဲ့ရင်နန်းတွေနဲ့လူအဖွဲ့အစည်းတွေကိုအာဏာပိုင်လုံခြုံရေးတွေဘက်ကတားမြစ်မှုတွေရှိတဲ့အတွက်အခက်အခဲဖြစ်နေကြရတာပါနိုင်ငံတကာအလှူရှင်ရင်နန်းတွေပါဝင်ဒုက္ခသည်တွေအတွက်အလှူပစ္စည်းတွေသွားပို့ပေးတဲ့ပုဂ္ဂလိကအဖွဲ့အစည်းတွေဘာသာရေးအဖွဲ့တွေကိုလုံခြုံရေးအကြောင်းပြတားမြစ်မှုတွေရှိနေပါတယ်စေဝါပစ္စည်းတွေကိုပေးပို့လှူဒန်းမှုသွားရောက်တာကိုတားမြစ်ခံခဲ့ရပြီးတော့အခုချိန်ထိလည်းပေးခွင့်မရသေးဘူးလို့ကချင်နှစ်ချင်းခရိယံအဖွဲ့ကကိုထွေအောင်ကပြောပါတယ
်ကျေကျွန်တော်တို့ယုံကကိုယ်တိုင်ဖိတ်ခံရတော့ခြေတွေကိုယုံကြည့်ပြန်တယ်လာတယ်တော့ပြန်ပို့လို့မရသေးပါဘူးသူတို့ကျွန်တော်တို့ခြေတွေကိုဘယ်တော့ဆက်ပါလာမသိဘူးသူတို့လည်းများတယ်သူတို့ယူထားတဲ့တားရပိုင်းရှိတယ်မြေကျဘက်မှာရှိတဲ့ IDB အတွက်ကျတော့ဆေးဝါးတွေအရင်လိုအပ်တယ်ပေါ့နော်အဲသူတို့ဆေးဝါးတွေတော့ပို့ရအောင်ကြံတားရဆိုတော့မတားရတော့ကိုကောင်းတော့ပေါ့သူတို့မလူနိုင်အောင်မှသူများတော့ပို့ရအောင်မတားရတော့ကိုကောင်းတော့ပေါ့
ဒီလိုမျိုးစစ်ပြေးစစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရကနေအလေးနက်ထားဖြေရှင်းပေးတဲ့လို့လည်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကတိုက်တွန်းတောင်းဆိုပါတယ
်ပေးစစ်ကမ်းမလို့ရရှိပါတယ်ဒါပေမဲ့လုံးဝမလို့ဒီလုံးပိုင်ခွင့်နဲ့အဲ့တော့ရာကနေပြီးတော့ဒီလုံးပိုင်ခွင့်ကိုပေးလိုက်ကြတဲ့သူကဟိုဘာလို့ဟိုအချင်းချင်းနဲ့အလားတူရှိပါတယ်ဟုတ်ကဲ့
စစ်ပြေးဒုက္ခသည်တွေဟာစခန်းတွေထဲမှာနှစ်ချီနေထိုင်လာရတဲ့အတွက်နေရာအခက်ခဲနဲ့ကလေးတွေအတွက်ပညာရေးအခက်ခဲကတော့ဆိုးဆိုးဝါးဝါကြုံတွေ့နေရတယ်လို့စစ်ပြေးဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ကိုထွေအောင်ကပြောပါတယ
်ကျန်ရယ်ကွန်ထရိုးအရေးရပြတော့ဖို့ကြတော့အတူရရလည်းခုမပြုတ်ဘူးဆိုတော့လေအဲ့တော့မလားမှာကြတော့သူပြန်တားရဆိုတော့ဖြစ်ခဲ့အများကြီးရှိတာပေါ့အခုဆောင်းသေးလေးရောက်တော့မှဆိုတော့လေးချေပြပါတယ်လို့ပါပေါ့သက်သက်ချင်းလာတော့သူတို့ကမိသားစုကကလေးဆိုလဲရေးဆိုတော့အခု၄-၅နှစ်ရှိသွားပြီဆိုတော့ကလေးကြီးလာပြီနေချာခန့်နေမလို့တော့ပေါ့အဲ့အဲ့ဒါအဓိကပြဿနာပေါ့
ရင်ဆိုင်တိုက်ပွဲတွေကြအသက်ပေးအတွက်အိုးအိမ်စွန့်ခွာထွက်ပြေးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေမှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကြုံနေရတဲ့အပြင်ဒုက္ခသည်တွေအတွက်လက်တလောနေထိုင်ရေးနဲ့စားနပ်ရိက္ခာနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုလိုအပ် ချက်အခက်ခဲတွေဖြစ်နေတယ်လို့ဒေသတွင်းလုံခြုံရေးမတည်ငြိမ်တဲ့အတွက်စီးပွားရေးလူမှုရေးပညာရေးစတဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ရှင
်မက်ဆီမွန်သတင်းပေးပို့ထားတာပါအခုဒီခါမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ Asia Society ကပြောကြားချက်ကောက်နှုတ်ချက်ထက်ကတချို့ကိုဦးသိန်းထိုင်ဦးကကောက်နှုတ်တင်ပြထားတာကိုနားဆင်ပါရှင်
ဒီမိုကရေစီနိုင်ငံဒီမှာစစ်တပ်ဟာနိုင်ငံရေးမှာပါဝင်စရာမလိုပဲသူ့ဘာသာသူရပ်တည်နိုင်တဲ့ကိုယ်ပိုင်ခန့်ခံတာရှိတဲ့အကြောင်းဒေါက်တာဆန်းစုကြည်ကမနေ့ကအေရှားဆိုဆိုက်တီနဲ့တွေ့ဆုံတဲ့ပွဲမှာအလေးအနက်ပြောဆိုသွားပါတယ်မြန်မာနိုင်ငံမှာယူကော့ဘွဲရလဲရရသားစုကတက်လာတဲ့ဆိုပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရစစ်အုပ်ချုပ်ရဲ့တည်ရောက်မှုရှိနေစေဖြစ်တာကိုသူကအလေးအနက်ပြောသွားပါတယ
် Since coming to the United States I've been congratulated by many people many times and always I say to them it's not yet the time for congratulations
ကျွန်မအမေရိကန်ပြည်တော်စုကိုရောက်လာခဲ့တဲ့ကလူတွေအများအပြားအချိန်ပေါင်းများစွာဂုဏ်ပြုချီးကျူးနေကြပါတယ်ကျွန်မအမြဲပြန်ပြောတာကဂုဏ်ပြုရမယ့်အချိန်မဟုတ်သေးပါဘူးကျွန်မတို့ဟာခရီးအစမှာပဲရှိပါသေးတယ်ဂုဏ်ပြုချီးကျူးခံနိုင်ဖို့အတွက်ခရီးအဝေးကြီးသွားရပါဦးမယ်မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်အခုမှစတင်တာပါ2011ခုနှစ်အရသာအစိုးရဖွဲ့စည်းနိုင်ခဲ့တာကိုဒီမိုကရေစီစတင်ပြီလို့လူအတော်များများကထင်ကြပါတယ်။ဒါပေမဲ့အစိုးရဖွဲ့ထဲမှာ80ရာခိုင်နှုန်းဟာစစ်တပ်အငြင်းစားတွေဖြစ်နေတယ်ဆိုတာလူအတော်များများမသိကြပါဘူး
။နှစ်ပေါင်းများစွာလက်နက်ကင်ပဋိပက္ခတွေနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာငြင်းချင်းဆောင်ရွက်နိုင်တဲ့အခြေအနေလမ်းစုံလမ်းကွာကိုရောက်နေပြီလို့လည်းဒေါက်တာဆန်းစုကြည်ကပြောပါတယ်။ဒီအတွက်ငြင်းချင်းလမ်းစာကိုလမ်းခင်းပေးခဲ့တဲ့အရင်ဆိုရကိုလည်းကျေးဇူးတင်တဲ့အကြောင်းဒေါက်တာဆန်းစုကြည်ထည့်သွင်းပြောကြားသွားပါတယ
် We are now at a time at a juncture of our history where we have the opportunity to put an end to internal conflict
ကျမတို့နိုင်ငံဟာအခုအခါမှာပြည်တွင်းစစ်ကိုအဆုံးသတ်နိုင်မဲ့လမ်းစုံလမ်းကွာကိုရောက်ရှိနေပါပြီဒါကြောင့်ငင်းချမ်းရေးဖြစ်စဉ်ကိုကျမတို့အထူးအလေးအနက်ထားပါတယ်။မကြသေးခင်ကဒီဖြစ်စဉ်ကိုစတင်ခဲ့တဲ့အရင်အစိုးရကိုပဲအထူးကျေးဇူးတင်ပါတယ်။သူတို့ဟာတိုင်းရင်းသားအင်အားစုမျိုးစုံနဲ့အပြည့်အခရက်စဲရေးကိုစတင်ဆွေးနွေးခဲ့ပါတယ်။ဒါဟာမပြီးဆုံးသေးပါဘူ
း။ဆွေးနွေးပွဲမှာဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းတေးရှာဆိုဆိုက်တီလက်ရှိဥက္ကဋ္ဌကက်ဗင်ရတ်ကပေးသက်ကူစားမိန့်ခွန်းတွေကိုမေးခဲ့တာပါ။မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအရပိတ်ဆို့တံခတ်မှုရုပ်သိမ်းမှုတောင်းဆိုတာကစွန့်နေသေးတယ်ဆိုပြီးတော့ဝေဖန်မှုတွေရှိနေတာနဲ့ပတ်သက်လို့လဲစီးပွားရေးအရကိုယ့်ဘာသာကိုယက်တည်နေအောင်ကြိုးစားဖို့အချိန်ရောက်ပြီလို့ယုံကြည်တဲ့အတွက်အခုလိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းဒေါက်တာဆန်းစုကြည်ကရှင်းပြပါတယ်မြန်မာပြည်သူတွေအတွက်လုံခြုံဖန်တီးပေးနိုင်မယ်ချင်းတီမြုံနယ်မှုတွေလိုအပ်နေတဲ့အကြောင်းကိုလည်းသူကဆွေးနွေးပွဲမှာပြောဆိုသွားပါတယ
် The main thrust of our economic policyis job creation because we need that
tomorrow si bwa yin mu ara ye adika ton wa ga alo kai phan chi pi thai po ba tan chi ko a myan song khwin phyo twat tan aw lou nai po da adika chimaru lo at ba de tan chi ma alo let me nong ga tait ko mya ba de lo kai chi ni ma lu ri ma myin ya de ma ti da ri le a mya ji shi ni ba de blaw thi su ni de so ra ko ti ti cha cha kain kana ne pyo nai ne a chi ni taw ma shi ba u ti cha da ga do chimaru nai ngan ga lu ri ha နေဆက်တွေကိုဖြတ်ပြီးတရားမဝင်အလုပ်သမားတွေအဖြစ်တရုတ်အထူးသဖြင့်ထိုင်းပေါ်လေမလေးရှားနိုင်ငံတွေမှာထွက်အလုပ်လုပ်နေကြရပါတယ်ဒါကအလုပ်လက်မဲ့ပြဿနာဟာကြီးမားတဲ့ပြဿနာတစ်ခုဆိုတာကိုပြသနေတာပါမိသားစုတွေကွဲကွာခဲ့ရတယ်ရွာတွေမှာဆိုရင်အလုပ်လုပ်နိုင်ဆုံးအရွယ်လူငယ်တွေမရှိသလောက်ဖြစ်ရပါတယ်
ရခိုင်ပြည်နယ်အတွင်းမှာကုလသမဂ္ဂအတွင်းမှချုပ်ဟောင်းကိုဖီအန်ဥဆောင်တဲ့အကြံပေးကော်မရှင်ဖွဲ့စည်းထားတဲ့အခြေအနေနောက်လူ့အဖွဲ့အစည်းတွေကြားတင်းမာမှုရောပါးကြီးကျိုးပန်းနေတဲ့အနေအထားတွေအပြင်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအခြေအနေပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကာလအနေအထားအားလုံးကိုအေရှားဆိုဆိုက်တီနဲ့တွေ့ဆုံပွဲမှာဒေါက်တာဆန်းစုကြည်ကြည်ကြဲပြန့်ပြန့်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ဒေါက်တာဆန်းစုကြည်ရဲ့ပြောကြားချက်ကိုဦးသိန်းထိုင်ဦးကောက်နှုတ်တင်ပြထားတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုင်ရင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ကျမရေကနာမျက်မှောက်အရေးသုံးသက်ချက်တွေကိုနားဆင်ကြဖို့ရှိသလို
ဘုရားတရားကဘုရားချစ်တဲ့အစီအစဉ်ချစ်တဲ့နေရာကြီးရတယ်အဲ့ဒီအုတ်တိုကျောင်းလုံးရစီ
ကဒီလိုအပတ်စဉ်တိုင်းရင်တည်နှွာအစီအစဉ်တွေကိုနားဆင်ကြရဖို့လည်းရှိပါတယ်အခုရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုပြောပြပါမယ်ကဘာနဲ့မြန်မာမှာသွေးကြောပိတ်တာအပါအဝင်သွေးကြောဆိုင်ရာယောဂါတွေဖြစ်များလာတာမို့သွေးကြောကြန့်ခိုင်ကျမ်းမာရေးပိုအရေးပါလာတယ်လို့ကျွမ်းကျင်သူတွေကသတိပေးနေပါတယ်အသက်ကြီးလာတာနဲ့အများဖြည်းဖြည်းချင်းပျက်စီးလာတဲ့သွေးကြော်တွေအလွန်အမင်းမပျက်စီးဝအောင်ဘလို့ကာကွယ်သင့်တယ်ဒီအကြောင်းကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးအငိမ့်စားပေါင်ပေါက်ခါဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာကိုနားဆင်ပါရှင်
โอเคပေါင်ပေါက်ခါဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီသွေးကြော်ရဲ့ကြက်ခံမှုနဲ့ပတ်သက်တဲ့သွေးကြော်ရဲ့ကျစီးမှုတွေအနေထားဆရာရေဘယ်လိုအနေထားရှိလဲသူတို့ကဘယ်လိုမျိုးအရေးပါတာမျိုးရှိလဲဆရာကြီ
းအခုဖြစ်ပါဆိုလို့ရှိရင်တော့ဒီ vascular health ကိုဒီကြောင့်ရဲ့ကြောက်ကြင်မှုကိုတော်တော်ဒီအသာပေးလာတဲ့အချိန်ကဖြစ်ပါတယ်ကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဗျာဒီသွေးကြောရေရာဆိုတာလည်းနှလုံးကနေပြီးတော့ပြင်းထွက်လိုက်တဲ့အခါမှာအဲ့ဒီသွေးရာတကူလို့ပြန်ပြီးတော့လူရခီးအစိုးကြားကြီးရောက်သွားပါတယ်အဲ့ဒီကနေပြီးတော့မကောင်းတဲ့အရာဝတ္ထုတွေကိုပယ်ဆောင်မှုအတွက်တွေးကြံကြုံနဲ့ပြန်လာရတယ်။အဲ့ဒီမှာအထူးသဖြင့်သွေးလုံးကြော်တွေကအင်မတန်မှကြံ့ခိုင်မှုရှိလို့လိုပါတယ်။ဥပမာသွေးကြော်တွေကပျော့ပြောင်းနေရမယ်။ကလေးတွေမှာသွေးကြော်လေးတွေကအတွင်းနိုင်ငံတွေမှာခွဲစိတ်တဲ့အခါမှာကြည့်တဲ့အခါမှာလုံးဝအပြစ်ကင်းစင်ပြီးတော့ပြောင်းချောနေတာကျွန်တော်တွေ့ရတယ်။အသက်ရရလာပြီးလူကြီးပိုင်းတွေကိုကြည့်တဲ့အခါမှာသွေးကြော်တွေကပုတွေဖြစ်ပြီးနဲ့ရှုံစည်းတွေကပ်ထားသလိုတွေ့ရပါတယ်။နောက်တစ်ခါတင်းများကိုဘောဘောဘောခုရမယ်လူရနေရာကိုရောက်တဲ့အချိန်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီသွေးကြော်တွေကဘယ်လိုမျိုးဒီအရေးပါတဲ့တာဝန်တွေကိုထမ်းဆောင်နေလဲဆရာကြီ
းဟုတ်သွေးကြော်တွေကတကယ်မှာကတော့နှလုံးကဘလောက်ပဲကောင်းကောင်းသွေးကြော်တွေမကောင်းလို့ရှိရင်ခါခါကိုကြီးရဲ့ဇွားကမှာဖြစ်စင်နေကိုအများကြီးထိခိုက်သွားနိုင်ပါတယ်ဘာနဲ့တူလဲဆိုတော့သွေးကြော်တွေကအမတ်တွေကြည့်လိုက်ရင်တော့ညီနေတဲ့သွေးတွေသွားနေတဲ့သဘောပါပဲဒါပေမဲ့တကယ်နဲ့နဲ့နဲ့စဉ်းစားလိုက်တဲ့အခါမှာဒီသွေးတွေကနေပြီးတော့လေတွေကနေရှူလိုက်တဲ့အောက်ဆီဂျင်အဲဒီအောက်ဆီဂျင်ကိုကျွန်တော်တို့သွေးလကြောတွေကနေနေရဲနေတဲ့သွေးတွေကရောက်သွားခြင်းအပြင် cell စီကလပ်စီတွေဒီကုလုံးမှာရှိတဲ့အင်္ဂါဂလီစာအစိတ်ပိုင်းနေရာအနှံပြားကိုရောက်သွားပြီးတော့အောက်ဆီဂျင်ပေးပို့တာပါပဲအဲဒီလုံကအရင်ရေးကြည့်ပါတယ်ဥပမာနှလုံးသွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီအောက်ဆီဂျင်ငတ်ပြီးတော့သူကဖြစ်ရတဲ့ပြဿနာပေါ့ဒါတွေမကပါဘူးကျွန်တော်တို့ကသွေးကြော်တွေကအာဟာရတွေကျွန်တော်တို့စားလိုက်တောက်လိုက်လို့သူကစွလိုက်တဲ့အာဟာရတွေကိုလည်းသူကပို့ဆောင်ပေးနေရတဲ့ဖြစ်တယ်။နောက်အဲ့ဒီအာဟာရတွေကိုလောင်စာအဖြစ်ကျွန်တော်တို့ cell glassy တွေကိုပို့ပေးနေရတယ်။အဲ့ဒီ cell glassy တွေရောက်တဲ့အခါမှာ oxygen လည်းပို့ပေးတယ် cell glassy တွေကိုကျွန်တော်တို့အာဟာရကိုလည်းပို့ပေးတယ်ဆိုအဲ့မှာဓာတ်ပြုတ်ဖို့အတွက်သူကအရင်အရေးကြီးတယ်။ခန္ဓာကိုယ်ကြီးတည်တတ်နိုင်ဖို့အုန်းနောက်ကောင်းနေဖို့နှလုံးကောင်းနေဖို့ကြောက်ကကောင်းနေဖို့ကြက်သားတွေကောင်းနေဖို့အင်းနာစိတ်ပိုင်းနေကောင်းနေဖို့အတွက်ကသူကမရှိမဖြစ်အရေးကြီးတဲ့လမ်းမဆက်တွေအရေးကြီးတခုလို့ပြောရင်ကိုယ်ကြီးစီစဉ်မှန်ကန်မှုရှိနေတဲ့လမ်းမဆက်တွေအရေးကောင်းတဲ့သဘောမျိုးမှရှိနေပါလေ။ဥပမာဆိုတော့ကျွန်တော်တို့ခန္ဓာကိုယ်ရမကောင်းတဲ့ပစ္စည်းတွေကိုစွန့်ပစ်ခြင်းနဲ့ဆိုလို့ရှိရင်ကြောက်ကကိုသွေးကြောတွေရတစ်ချိန်ရောကြောက်ကကမကောင်းတဲ့ကျွန်တော်တို့ယူရီးယားတွေဒါလိုစတဲ့ရှိတဲ့ဟာတွေကထုတ်ပြီးတယ်။ဒီလိုကြောတွေတော့အရင်မကြည့်တာမှပြည့်ပြည့်ကြောတွေရလည်းအရေးကြီးတယ်ကျွန်တော်တို့ဆက်ကလစီဒီမှာဓာတ်ပြုကြတယ်ကျွန်တော်တို့စားတဲ့အာဟာရကိုဓာတ်ပြုပြီးတော့လိုအပ်တဲ့ energy ဆိုတော့ဆိုးရင်တွေထုတ်တယ်အဲဒီဆိုးရင်တွေကိုထုတ်ပြီးပြီးတော့အပူပစ္စည်းတွေစွန့်ပစ္စည်းတွေဆိုတော့ carbon dioxide တို့ပါလို့ဒါကပြည့်ပြန့်ကြောတွေရနေပြီးတော့ပြန်လာပြန်လာပြီးတော့အဆုတ်မှာပြန်သတ်စေအဲဒါကြောင့်မို့လို့သွေးကြောနယ်ရံတွေကို အမြဲကောင်းမွန်နေအောင်ဖြစ်ဖို့သွေးတို့အတွက်ဒီ vascular health ခေါ်တဲ့သွေးကြောကြံ့ခိုင်မှုကအခုဖြစ်မှာအင်မတန်မှလူတိုင်းအားသိထားနေတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခေတ်ကြီးမှာနော်ဒီသွေးကြောဆိုင်ရာပြဿနာတွေအများကြီးဖြစ်လာတဲ့အတွက်အခုလိုဒီဘဝရှင်သန်နေထိုင်နိုင်မှုတွေအရေးပါဆုံးဖြစ်တဲ့ဒီသွေးကြောတွေဘာကြောင့်ဆရာကြီးပျက်စီးသွားတာလဲ
အခုကျွန်တော်တို့ရဲ့သဘာဝတရားကြီးအရာကြည့်ရင်တော့လေအတက်အရွယ်ကျွန်တော်တို့ရလာတယ်နဲ့အမြနှစ်ပေါင်းများစွာသုံးလာတဲ့ပစ္စည်းကဘာမှမကောင်းဘူးဥမာကားပဲကြီးကြီးအိမ်ကအဝူလျှော်ဆက်ပဲကြီးကြီးမကောင်းဘူးတဖြည်းဖြည်းနဲ့ယူဆပစ္စည်းလာတော့ဘာရောအမှမရှိရင်တော့မှသွေးကြောတွေကနှစ်ပေါင်းများစွာသုံးလာတယ်ဆိုမှသူကပျော်ပြောင်းနေရတယ်တော့မချွတ်လာတဲ့သဘောရှိတယ်ဓာရီကိုစိုးစီတာတော့အရက်ဒီအလွန်ကျွန်းတောင့်နေတယ်စစ်လိတ်ကိုတောင့်မယ်အစီရေစားမယ်ထိုက်ရောက်တဲ့လှုပ်ရှားမှုမရှိဘူးအဲ့ဒါမျိုးဆိုလို့ရှိရင်တော့သွေးကြောတွေပုံပြီးပျက်စီးကြတယ်အထူးသဖြင့်ကျွန်တော်တို့အစီနဲ့ပတ်သက်ပြီးတော့အခုအင်မတန်မှအရေးကြီးပါတယ်လူတွေကပြောကြပါတယ်ကျွန်တော်တို့အစီသိပ်မစားဘူးဆရာဆိုပေမဲ့လည်းအကျော်တစ်ခုစားလိုက်တဲ့အခါမှာစီဗင်နဆိုးလောက်ကုန်သွားလဲဆိုတာကိုပြန်ချစဉ်းစားကြည့်ပြပါလိမ့်မယ်ဥမာဘူးဒီကျော်လေးတစ်ချောင်းကျော်ဖို့အတွက်စီအိုးလေးစုံနဲ့တော့ကျော်လို့မရပါဘူးတော်တော်များများကိုဆုပ်ယူလိုက်တာကျွန်တော်တို့အစီအစဉ်ကျွန်တော်အခုမှတော့ဒီ French fries တို့ဒါမျိုးတွေအာလူတို့တို့ကအဲ့ဒါတွေစားတဲ့အခါမှာအာလူအရသာကိုစားနေတာတဲ့အစီအစဉ်လည်းအများကြီးစားနေတယ်ဆိုတော့ကျောင်းထဲမှာထည့်ထားပါမယ်။နောက်တစ်ချက်ကအခုစားသုံးနေတဲ့အစီအစဉ်မှာလည်းနိုင်ငံနာများမှာလည်းဒီကိစ္စတော့အရေးကြီးလုပ်နေပါတယ်။တန့်ရှင်းတဲ့အစီအစဉ်ဖြစ်မှသာလေတော့ပါလိမ့်မယ်။အထူးအစီအစဉ်ဟာစားသုံးရသိပ်မတင်တဲ့အစီအစဉ်လို့နိုင်တဲ့အစီအစဉ်စားသုံးရခြင်းဒီသွေးကြောတွေကမကတော့တဲလို့ကြောက်ကြတူစားတာလေးကိုလည်းပျက်စီးသွားနိုင်ပါလေ
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသွေးကြောတွေမပျက်စီးအောင်လို့ဘလို့နေထိုင်စောင့်ရှောက်တယ်လေဆရာကြီးကာကွယ်ရေးအနေနဲ့ပေါ့ဆရာနော်
။ကျွန်တော်တို့မျိုးရိုးဗီဇပေါ့ genetic ကိုအစီရအစီရမချူချင်နိုင်ဘူးအစီရကောင်းကောင်းကိုရီးယားနေပြီးတော့တုံ့ောက်မှုမှာချူချင်မှုတွေအားနည်းတယ်ဆိုခဲလို့ရှိရဲ့ဒီလိုလူတွေမှာတော့ genetic ဆိုတော့ကျွန်တော်တို့အခုထိတော့ဘာမှသိအများကြီးမတတ်နိုင်သေးပါဘူး။ဒါပေမဲ့အကယ်ပြုပြနိုင်တဲ့ကျွန်တော်တို့ modifiable ဟာဒီကတော့တော်တော်လေးလုပ်လို့ရပါတယ်။အခုကပြောမယ်ဆိုလို့ရှိရင်လူငယ်လူငယ်ဘဝတွေကစပြီးတော့ဖိုက်တောက်တဲ့ဒဇာလာလှုပ်ရှားတာလက်ချင်တန်းတွေလုပ်တာဆိုလို့ရှိရင်သွေးကြောတွေကျန်းမာရေးအတွက်အကောင်းဆုံးလို့ပြောလို့ရပါတယ်။နောက်တစ်ခုကအရင်ပြောခဲ့တဲ့အတိုင်းပဲပေါ့လေဒီစီရီကိုစားတဲ့အခါမှာအထူးကျွန်တော်တို့ကသတိထားဖို့လိုပါတယ်။ငါစားတဲ့အစီအကောင်းရဲ့လားတော်ရစိုင်းနေတာရလားအစီအဟောင်းနေနဲ့ကြော်ထားတာလားဒီလိုအသိစိတ်ကြီးတော့ဝင်နေတဲ့လူဖြစ်နေနောက်တစ်ခုကစိတ်တွေကြီးကြီးအလုံးမင်းတောက်နေတာတော့ဘလို့လဲကျွန်တော်တို့ဆေးဦးမှာလည်းကျွန်တော်တို့ပြတ်ပြရဘာညာနှလုံးလေးခွက်စိတ်ရတယ်ဒါဒီအလုပ်တော်များများစိတ်တွေကိုခြေချပြီးဖြစ်တယ်ဆိုတာကြားရတယ်သူဒီလူပဲအရက်ကိုချစ်ချင်ပြီးတော့အလုံးကြိုက်ရင်လည်းတောက်တင်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ထားတဲ့ပတ်စင်ကျမရဲ့ကနာကနာဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။စီးပွားရေးလုပ်ငန်းတွေထဲမှာကြောင်မီးသွေးနဲ့ပတ်သက်တဲ့လုပ်ငန်းဟာအငြင်းညမ်းဆုံးနဲ့ကျမရဲ့အထူးခိုက်ဆုံးဖြစ်ပါတယ်။ကြောင်မီးသွေးကြောင့်ငြင်းညမ်းနေတဲ့လေကိုရှူမီးလို့2013မှာတည်ဆုံးရတဲ့သူ2,000,000လောက်တရုတ်ပြည်မှာရှိနေပါတယ်။မြမပြည်ကကြောင်မီးသွေးအန်ဒီရီကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
လာမယ့်အောက်တိုဘာလလယ်မှာအပြည်ပြည်ဆိုင်ရာတပ်တူတွင်ညီလာခံရန်ကုန်မှာကျင်းပပါလိမ့်မယ်။တရားစာတထုတ်ယူမှုဥပဒေအတက်ပညာနဲ့ထုတ်ယူတဲ့နီလန်းတွေကိုဆွေးနွေးလိမ့်မယ်လို့သိရပါတယ်။ဒီအထက်မှာလူအဖွဲ့အစည်းကအန္တရာယ်အများဆုံးပေးနိုင်တဲ့ကြောင်မီးသွေးအကြောင်းဆွေးနွေးမလားဆိုတာကိုတော့မသိရသေးပါဘူး။ကြောင်မီးသွေးသုံးဆက်ယုံကသာလျှက်စစ်ဓာတ်အားမြန်မြန်ဆန်ဆန်ထုတ်ပေးနိုင်တယ်လို့လွန်ခဲ့တဲ့ဇန်နဝါရီလကကျင်းပတဲ့လျှက်စစ်စွမ်းအားညီလာခံမှာစွန့်အင်ဝင်ကြီးဌာနကပြောသွားပါတယ်။ကြောင်မီးသွေးသုံးဓာတ်အားပေးဆက်ယုံတိုးချဲ့မဲ့ပုံပါပဲဒေသခံပြည်သူလူထုကန့်ကွက်တာကိုဂရုမစိုက်ပဲတိဆောက်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒီချစ်ကြောင်မီးသွေးဆက်ယုံရဲ့သတင်းစိုးတွေကြောင့်ကြောင်မီးသွေးကိုလက်မခံကျင်ကြပါဘူးရှမ်းပြည်နယ်လွှတ်တော်ကတောင်ထုတ်ဖော်ပြောဆိုတာမျိုးမလုပ်လို့တာတွေ့ရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာကြောင်မီးသွေးတူးတဲ့ကိစ္စကိုတောင်ကြီးမြို့မှာဇူလိုင်လကကျင်းပတဲ့ပြည်နယ်လွှတ်တော်မှာမေးတဲ့အခါနေပြည်တော်ကမေးဖို့အကြောင်းပြန်တယ်လို့သိရပါတယ် ချန်ပီယံအစိုးရကမပြောချင်လို့လားတကယ်မသိလို့လားဆိုတာစဉ်းစားစရာဖြစ်နေပါတယ်
။ကြောင်မီသွေး၄မျိုးလောက်ရှိပေမဲ့အကျန်းအားဖြင့်အပြော့မျိုးနဲ့အမာမျိုးဆိုပြီး၂မျိုးခွဲနိုင်ပါတယ်။အပြော့စားအညိုရောင်ကြောင်မီသွေးဟာပတ်ဝန်းကျင်ကိုအထိခိုက်ဆုံးပါ။မြမပြည်ကကြောင်မီသွေးဟာအပြော့စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညဉ့်ဉန်းစေတဲ့အတွက်လူလူစန္ဒပြကန့်ကွက်ပွဲတွေရှိနေတာဖြစ်ပါတယ်။ကြောင်မီသွေးတွင်းတွေဟာဟင်းလင်းပွင့်တွင်းဖြစ်တာမို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်။ဥပမာ2005မှာပြီးစီးတဲ့တီချစ်တအားဆက်ယုံဟာဒေသခံလူအဖွဲ့အစည်းကိုဒုက္ခပေးရမှာနာမည်ဆိုးအထွက်ဆုံးဖြစ်ပါတယ်။တီချစ်ကြောင်မီသွေးလုပ်ငန်းကြောင့်ပတ်ဝန်းကျင်ပျက်စီးရပုံကိုပအုပ်လူငယ်အဖွဲ့က2017မှာအစီရင်ခံစာထုတ်ပြန်မှုပါတယ်။တီတစ်ဆက်ယုံကိုရက်ဆိုင်ဖို့ဒေသခံတွေနဲ့အရက်သားအသင်းအဖွဲ့တွေကအခုထိတောင်းဆိုနေကြတော့ဖြစ်ပါတယ
်။ကျောင်းမင်းသွေးလုပ်ငန်းကထွက်တဲ့မိကူးနဲ့အမုတ်ဟာလေရည်တို့ကိုညဉ့်ညမ်းစီတာမှုလူလူကျမ်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော်စားဖြစ်တဲ့အတွက်ကျောင်းမင်းသွေးဘုံအလိုလိုမိလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်။ကျောင်းမင်းသွေးဆက်ယုံကထွက်တဲ့မိကူးမှာပါလာတဲ့အစိတ်ဓာတ်ဟာသဘောဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ဆိုင်ုံတရွိုက်ကရွာဒီမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရရန်နဲ့ယောဂခံစားနေရတယ်လို့ဆိုပါတယ်။တိုင်းနိုင်ငံမြောက်ပိုင်းကကြောင်မီတွေးသုံးမဲမော်လျှက်စစ်တအားဆိုင်ုံကထုံ့လွှင့်လိုက်တဲ့အစိမ့်ငွေကိုရှူရှိုက်ပြီးလို့ယောဂတွေခံစားရသူပေါင်းထောင်ပေါင်းချီနေပြီဖြစ်ကြောင်းသိရပါတယ
်။တနင်္လာရီတိုင်းကကြောင်မီတွေးသုံးတအားဆိုင်ုံတွေအတွက်ကြောင်မီတွေးစီမံကိန်း6ပုံကိုဒဝဲခရိုင်အရတားအဖွဲ့တွေကဘန်းချောင်းကြောင်မီတွေးတူးဖော်ရေးအစီရင်ခံစာကိုလွန်ခဲ့တဲ့အောက်တိုဘာကထုတ်ပြန်ထားပါတယ်။စစ်အစိုးရက2010မှာမေဖလာဝါကုမ္ပဏီကိုလုပ်ပိုင်ခွင့်ချပေးပါတယ်။မေဖလာဝါဟာငွေကြေးခေါ်ဝါချောင်းမှုနဲ့မှောင်ခိုလုပ်ငန်းမှာနာမည်ကြီးတဲ့ခရိုနီကုမ္ပဏီပါ။ဦးသိန်းစိန်အစိုးရလက်ထက်ရောက်တော့ KNU ၊ကရင်လက်နက်ကိုင်အဖွဲ့ကလည်းမေဖလာဝါနဲ့တခြားကုမ္ပဏီတွေကိုကြောင်မီသွေးတူးခွင့်ပြုပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ကြားကဆက်လုပ်နေတာကြောင့် NLD အစိုးရတက်လာတဲ့အခါ2015ဇူလိုင်မှာမေဖလာဝါကုမ္ပဏီရဲ့လုပ်ပိုင်ခွင့်ကိုပြန်လည်ဆန်းစစ်ရမယ်လို့တပ်ထုတွင်ဝန်ကြီးဌာနကဆိုပါတယ
်။ဘန်းချောင်းဒေသမှာမေဖလာဝါနဲ့ထိုင်းကုမ္ပဏီနှစ်ခုကြောင်မီသွေးထုတ်ယူနေတာ၃နှစ်လောက်ရှိပြီမို့တဘာဝပတ်ဝန်းကျင်ပျက်စီးပြီးဒေသကလူအဖွဲ့အစည်းနစ်နာဆုံးရှုံးတာလည်းများလာပုံရပါတယ်။ဒါကြောင့်ဒေသကတိုင်းရင်းသားတွေရဲ့ချမ်းမြေအသက်မွေးမှုကျန်းမာရေးလုံခြုံရေးနဲ့တဘာဝပတ်ဝန်းကျင်မထိခိုက်ရေးစတဲ့ကိစ္စတွေကိုတင်တော်တဲ့နီလန်းတွေနဲ့ဖြည့်ရှင်းနိုင်တဲ့အသည့်ဘန်းချောင်းကြောင်မီတွေလုပ်ငန်းကိုရပ်ဆိုင်ထားဖို့ပြည်ထောင်စုအစိုးရတိုင်းဒေသကြီးအစိုးရနဲ့ KNU တရင်အမျိုးသားအစည်းအရုံးတို့ကိုအစီရင်ခံစာမှာပန်ချထားပါတယ်။ချိန်မယုံရေးဒဝဲမြိတ်စတဲ့ဒေသတွေမှာထိုင်းကုမ္ပဏီတွေကြောင်မီတွေသုံးဆက်ယုံတည်ဆောက်နေတာကိုဒေသခံတွေကကန့်ကွက်ဆန္ဒပြနေပါတယ်။ဗီလာမြေလုပ်ငန်းမှာသုံးဖို့ကြောင်မီတွေသုံးဓာတ်အားဆက်ယုံတည်ဆောက်တာဖြစ်လို့ကုမ္ပဏီတွေအတွက်ဒေသခံတွေကအနစ်နာခံရတယ်လို့ဖြစ်နေပါတယ်။ပြည်သူလူထုနစ်နာမှုသဘောပတ်ဝန်းကျင်ပျက်စီးမှုဥပဒေချိုးဖျက်မှုစတာတွေနဲ့ပတ်သက်ပြီးတတ်ထုတူပေါ်ရေးကုမ္ပဏီ30ကိုစစ်ဆေးမယ်လို့တနင်္လာရီတိုင်းအစိုးရကဆိုပါတယ်။တတ်ထုတွင်လုပ်ပိုင်ခွင့်ကိုလည်းနောက်ထပ်ချပေးတော့မှာမဟုတ်ကြောင်းသိရှိရပါတယ်ခင်ဗျာ။
ကိုကြောကြောတင်တင်ဆက်သွားတာပါအခုတခါမှာတော့အပတ်စဉ်တိုင်းရင်သတင်းတော်ကန္တာကိုနားဆင်ကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မဲသဘောတိုက်ပွဲကြောင့်ဒေသခံရွာသား4000ကျော်နိုင်ငံကြီးဟူဒေသအတွင်းကိုစစ်ပီးတင်းရှောင်နေကြရပါတယ်။ရှမ်းပြည်နယ်အတွင်းမှာတိစားမရေကာတာကြီးတွေကနေလက်စစ်တပ်အား30မီဂါဝတ်သာရှမ်းပြည်နယ်အစိုးရစီမံခန့်ခွဲ3ဆွဲပိုင်ခွင့်ရှိတယ်ဆိုတာနဲ့ရခိုင်ပြည်နယ်ဘူးသီးတောင်မောင်းတော်မြို့နယ်အတွင်းကစိတ်ကြွစေပြားတွေဖမ်းဆီးရမိတဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ ကရင်ပြည်နယ်မဲတော်ဒေသအတွင်းဒုဗိုလ်မှူးကြီးစောဆန်းအောင် DKBA ခွဲထွက်ဖွဲ့နဲ့ကရင်နယ်ခြားစောင့်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်မဲတော်ဒေသချင်းရွာပေါင်း20ကရွာသား4000ကျော်မြန်ကြီးမူဒေသအတွင်းကိုစစ်ပြေးဒုက္ခသည်အဖြစ်တင်းရှောင်နေရပါတယ်အဲ့ဒီစစ်ဘေးဒုက္ခသည်တွေကိုမြန်ကြီးငူဆရာတော်နဲ့အရက်ဘက်အဖွဲ့တွေအစိုးရဌာနဆိုင်ရာတွေကနေနေထိုင်ရေးနဲ့ကျန်းမာရေးကိစ္စအတွက်ကူညီဆောင်ရွက်ပေးနေတယ်လို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်စက်တင်ဘာလ၂ရက်နေ့ကနေစတင်ဖြစ်ပွားလာတဲ့မဲတော်ဒေသတိုက်ပွဲကြောင့်စစ်ဘေးတိမ်းရှောင်လာတဲ့ရွာသားတို့ဟာမိုင်းပုံးနင်းမိတာကြောင့်သေဆုံးမှုဖြစ်ပွားခဲ့ပါတယ်မြမတပ်မတော်နဲ့နေကြားဆောင်တပ် BGF ပူပေါင်းထိုးစစ်ဆင်တိုက်ခိုက်မှုကြောင့်မဲတော်ဒေသရှိ DKBA စခန်းတွေကိုသိမ်းပိုင်နိုင်ခဲ့ပြီးဆိုပေမဲ့တိုက်ပွဲမရက်တက်နိုင်သေးတဲ့အခြေအနေကြောင့်စစ်ဘေးရှောင်ရွာသားတွေနေရာရင်းပြန်ဖို့ခက်ခဲနေတဲ့အနေအထားမှာရှိနေပါတယ်
ရှမ်းပြည်နယ်လွှတ်တော်ဒုတိယကြိမ်တတိယပုံမှန်စည်းဝေးမှာရှမ်းပြည်နယ်အတွင်းမှာတည်ဆောက်မဲ့ရေကာတာကြီးတွေကနေထွက်ရှိမဲ့လက်စစ်သား9000မီဂါဝတ်ကျော်အနက်က30မီဂါဝတ်သာရှမ်းပြည်နယ်အစိုးရကနေစီမံခန့်ခွဲ3ဆွဲပိုင်ခွင့်ရှိတယ်လို့ရှမ်းပြည်နယ်အစိုးရကပြောကြားလိုက်ပါတယ်။စက်တင်ဘာလ20ရက်နေ့ကလွှတ်တော်စည်းဝေးမှာရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဌာနဝန်ကြီးဦးစိုးညွတ်လင်ကတိန်းနီမြို့ပြည်နယ်လွှတ်တော်မှတော်ခင်စောကြီးရဲ့မေးမြန်းချက်ကိုဖြေကြားလိုက်တာပါ။ဒီအလှစစ်ဆိုင်ရာစီမံကိန်းကြီးတွေဟာနေပြည်တော်ဆိုရနဲ့တာတက်ဆိုင်တယ်ဆိုပေမဲ့ရှမ်းပြည်နယ်အတွက်သုံးဆွဲပေးဝေမှုကိစ္စဟာအားရကျေနပ်စရာမရှိဘူးလို့လွှတ်တော်မှတော်ခင်စောကြီးကပြောပါတယ်။မြန်မာနိုင်ငံအတွင်းတန်လွင်မြစ်ပေါ်တည်ဆောက်မဲ့ဒီအလှစစ်ထုတ်ရေကာတာစီမံကိန်း6ခုနဲ့ကရှမ်းပြည်နယ်အတွင်းမှာ4ခုတည်ဆောက်ဖို့ရှိနေပါတယ်။
ကချင်ပြည်နယ်မှာတော့အစိုးရတပ်မတော်နဲ့ကချင်လူလက်ရေးတပ်မတော် KNA ကြားမှာတင်းမာမှုတွေကြီးထွားလာရုံမကအင်အားနဲ့ထိုးစစ်ပြင်ဆင်နေတဲ့အပေါ်စစ်ပွဲကြီးဖြစ်မဲ့အခြေအနေအတွက်အထူးဆုတောင်းပေးကြဖို့ KNO ဘူဟုကော်မတီကစက်တင်ဘာလ19ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်လက်ရှိအစိုးရကနေငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့စ조사နေချိန်မှာပဲမြန်မာတပ်မတော်ဖက်က KNO ဘူဟုဌာနချုပ်နေမြေလုံခြုံရေးအတွက်အရေးပါတဲ့ဝိုင်းမော်မြို့နယ်မြစ်ကြီးနားပမော်ကားလမ်းအရှိဘက် KNA လှုပ်ရှားတပ်ရင်း252စခန်းနဲ့ဆက်ဆက်နေတဲ့ KNA တပ်ရင်း3နေမြေကိုတိမ့်ပိုက်နိုင်ဖို့အပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်နေတာနှစ်ပတ်ခန့်ရှိနေပြီလို့ KNO ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်စက်တင်ဘာလ20အထိမြစ်ကြီးနားပေါ်မှာကားလမ်းမပေါ် KNA တပ်ရင်း3နဲ့မြေကားရရန်ကြေးရွာဖက်မှာနှစ်ဖက်တိုက်ပွဲများကြာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတပ်မတော်ဖက်ကအသေးခံတိုးပြီးတိုက်ခိုက်လာတာလို့ KNA ဖက်ကပြောပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်အရှိတ် KNA တပ်မဟာ4နဲ့မြေမှာလည်းအစိုးရတပ်မကိုကိုတပ်ဖွဲ့များနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်
စစ်ဘေးတံကြောင့်18လတာနေရကနေစွန့်ခွာတိမ်းရှောင်ခဲ့ကြရတဲ့ချင်းမြင့်နယ်တောင်ပိုင်းပလဝါမြို့နယ်ပြင်စုကြေးရွာဒေသခံ300ကျော်အတွက်မိမိတို့မူလနေရကိုပြန်လည်အခြေချနိုင်ရေးအတွက်ပြည်နယ်အစိုးရကနေစီစဉ်နေတယ်လို့သိရပါတယ်စစ်ဘေးရှောင်ပြည်သူတွေမူလနေရပြန်နိုင်ရေးအတွက်လုပ်ငန်းစီမံချက်တွေကိုပြည်နယ်အစိုးရရဲ့လမ်းညွှန်ချက်နဲ့စစ်ဘေးရှောင်ကူညီထောက်ပံ့ရေးကော်မတီအဖွဲ့တို့ကနေရေးဆွဲထားပြီးလမ်းမဲ့အောက်တိုဘာလကစပြီးတော့2019ခုနှစ်ဖေဖော်ဝါရီလအတွင်းအပြည့်နေရပြန်နိုင်ဖို့စီမံထားတယ်လို့စစ်ဘေးရှောင်ကော်မတီကကိုစတီဗင်ကပြောပါတယ်နှစ်နှစ်ပါစွန့်ခွာခဲ့ရတဲ့အိမ်တွေပြန်လည်ပြုပြင်တည်ဆောက်ဖို့ချင်းမြင့်နယ်ဆွေရကနေငွေကြေးထောက်ပံ့သွားဖို့အစီအစဉ်ရှိတယ်လို့လည်းချင်းမြင့်နယ်လူမှုရေးဝန်ကြီးဦးပောင်လုံးမင်းဆန်ကပြောပါတယ်။ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပြင်စုကြေးရွာကဒေသခံ300ကျော်တို့ဟာပြီးခဲ့တဲ့2015ခုနှစ်ဧပြီလကစပြီးကလတာမြစ်ပက်လောင်းတိန်ရွာနီးမှာယာယီစခန်းချစစ်ဘေးသိမ်းရှောင်နေကြရတာဖြစ်ပါတယ်။
ရခိုင်ပြည်နယ်ရသေတောင်မြို့နယ်လန်ခွင်ကျေးရွာအနီးမှာရခိုင်တပ်မတော် AA တပ်ဖွဲ့ဝင်တဦးကိုလက်နက်တွေနဲ့အတူဖမ်းမိတဲ့အတွက်ကျေးရွာသားတွေရွာပြင်ထွက်ခွင့်ကိုမြန်မာတပ်မတော်ကပိတ်ပင်ထားပါတယ်။ဖမ်းဆီးခံရတဲ့ AA တပ်ဖွဲ့ဝင်ကိုလန်ခွင်ရွာနဲ့သုံးမိုင်ခန့်အကွာတိုးတွင်းတနေရာမှာစက်တင်ဘာလ19ရက်နေ့ကလက်နက်တလက်အပါအဝင်ကြီးစံတွေလက်ပစ်ဘုံတွေနဲ့အတူဖမ်းမိတာဖြစ်တယ်လို့ရွာသားတွေကပြောပါတယ်။ဖမ်းမိတဲ့ AA တပ်ဖွဲ့ဝင်ကိုစစ်ဆေးချက်အရသူနဲ့ဆက်ဆက်တယ်လို့ယူဆတဲ့ရွာသားလေးဦးကိုလည်းတပ်မတော်ဘက်ကလိုက်ရှာနေတဲ့အတွက်အခုလိုရွာသားတွေကိုအပြင်ထွက်ခွင့်ပိတ်ထားလိုက်တာလို့ဆိုပါတယ်။အဲ့ဒီနေ့မနက်ပိုင်းမှာပဲရသေးတောင်မြို့နယ်ရေစိုးချောင်းကျေးရွာမှာအခြေစိုက်တဲ့ဗျူဟာမှုခီးစင်မှာဘုံးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကနေဆက်မြို့တွေဖြစ်တဲ့ဘူးဒီအောင်နဲ့မောင်နှုံးမြို့နယ်တွေမှာဩဂတ်လနောက်ဆုံးအပတ်ကနေအခုရက်ပိုင်းအထိရက်ဆက်ဆိုသလိုတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေကိုသက်ဆိုင်ရာရဲတွေနဲ့နေသားဆောင်တပ်ဖွဲ့တွေကဖမ်းဆီးရမိနေပါတယ်။စိတ်ကြွဆေးပြားဖမ်းဆီးရရှိမှုများပြားလာနေသလိုလူငယ်တွေကြားမှာလည်းသုံးဆွဲမှုကျယ်ပြန့်လာနေတဲ့အခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ရခိုင်ပြည်နယ်ပူတီတောင်နဲ့မောက်တော်မြို့နယ်အတွင်းကစိတ်ကြွဆေးပြောက်တွေဖမ်းဆီးရမိတဲ့အခြေအနေနဲ့ပတ်သက်ပြီးမောက်တော်ရေစခန်းကရေမှုကြော်များဝင်းကအခုလိုပြောပါတယ်ပမာတရားကပမာချစ်ကလေးအစီအစဉ်ချစ်ကလေးရေမြရပဲအဲအဲအုတ်ကြောင်လုံးရဆွေရပဲဆိုအုတ်ကိုကလည်းအခြေကအဲ့မှာရရှိလာကြတယ်အဲ့မှာချစ်ကလေးနေပြီဆိုရင်ဒီကတူကြီးရှင်းနဲ့ပြီးရူဒီကမှာသူခိုင်းတဲ့တစ်ခါတွေပေါ့လောကမ
ကာလာတန်ဖို့ကျဲသိမ်းပေါက်1000ထောက်ကျော်ဖို့ရှိတဲ့စိတ်ကြွဆေးပြား3000ထောက်ချောက်စီကျော်ကိုဖန်စီရမင်ခဲ့တာပါ။အော်ဂုလာနောက်ဆုံးဘက်ကလည်းရေထစ်မြောက်ပါလာတဲ့ပိုင်ရှင်မဲ့စိတ်ကြွဆေးပြား20000ထောက်ကျော်ကိုဂျဖေးတော်မြို့နယ်အငူမွာကြည့်ရွာကရေလောက်သားတူဆေယူရရှိခဲ့ပြီးနေချဆောင်တက်ကိုလွှဲပေးခဲ့တယ်လို့အဲ့ဒီနေ့မှာပဲမောက်တော်မြို့မှာစိတ်ကြွဆေးပြား2000ကျော်ကိုဖန်စီရ
မှုခြေပြန့်လာနေတဲ့အခြေအနေကိုတော့ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ်
ဆုံးဖြတ်မှုဆိုတာကတော့ကျွန်တော်တို့ဒီကျောင်းသားလူငယ်စီရဲ့အကြမ်းပါလေဒီမူရရှိပေါ်ကပြန့်နေတယ်လို့ကျွန်တော်သိရတယ်။မကြဘူးကျွန်တော်တို့ကျောင်းသားလူငယ်တွေအရာရေးစခန်းတော့ပြီးတော့ဖြည့်ချင်းရတဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်တို့ဤလိုသိရပါတယ်
။မူရရှိပေါ်တိုက်ဖြတ်တဲ့နေရာမှာသုံးဆွေသူတွေကိုအရေးယူတာရောက်ရှာတဲ့သူတွေကိုတယောက်စာအရေးယူဖို့လိုတယ်လို့လည်းဦးထွန်းအောင်သိန်းကအခုလိုစပြောပါတယ်
ဒီလားတခုမှာမွေးစိုးဘောကိုကျွန်တော်သုံးစိရဲ့ဒီသူတွေရှိကရတယ်ဆိုရင်ဒီနောက်ပိုင်းမှာလူတွေကဒါကိုနိုင်ခဲ့တဲ့ကလေးဆိုတာအဒီပေါ်မှာရှိခင်ပါတယ်သုံးစိလူကိုကျွန်တော်တို့ကအရေးကြီးတာထက်အကြီးမားမားရောက်ချတယ်လို့ပေါ်ထုတ်ပြီးတော့အရေးကြီးတယ်လို့မြင်ပါတယ်
မြန်မာအိနေရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကကောဆပ်ဘဇာခရိုင်အတွက်မှာလေနေဆိုင်ဆိုသလိုမြန်မာဘက်ကဝင်လာတဲ့စိတ်ကြွဆိတ်ပြောက်တွေကိုဖမ်းမိနေတဲ့အတွက်နှစ်ဖက်အနေအားဆုံးတက်ဖွဲ့အလန်တန်အစည်းအဝေးတွေမှာလေမူရိုက်ဆေးဝါးနှိမ့်နေရမှာမြန်မာဘက်ကပူပေါက်ပါဝင်ဖို့အမြဲတမ်းတောက်ဆမှုတွေရှိနေပါတယ
်ဆက်ပြီးတော့မွန်ပြည်နယ်စိုက်မျိုးမျိုးနဲ့အတွင်းကကြောက်မီတွေတုံပြီးတော့လဲပတ်မဲ့ MCL မော်လမြိုင်ဘီလက်မြေဆက်ရုံကိုဒေသခံလူမှုအဖွဲ့အစည်းတွေဒေသခံပြည်သူလူထုတွေကကန့်ကွက်ခဲ့ကြပါတယ်ဒေသခံတွေကလည်းပြည်တော်စုအစင်တီကန့်ကွက်စာတင်တောင်းဆိုထားပေမဲ့စီမံကိန်းရပ်တန့်မဲ့အခြေအနေမတွေ့ရသေးပါဘူးဒီအခြေအနေကိုတော့မီးရင်စနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
ကျောင်းမီသွေးတောင်းမီလဲပတ်မဲ့ NCL ပြည်လက်မြေဆက်ယုံနဲ့ပတ်သက်ပြီးဒေတာခန်တွေဖြစ်စေချင်တဲ့ဇန္ဒကိုဒေတာခန်နိုင်ရှင်ဝင်းကအခုလိုပြောပါဗျာ။ကျ
ောင်းမီသွေးကိုလည်းမပေးတုံးရစီမှာဘူး။ဒါဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတိုင်းလူလူမှာပဲကျောင်းမီသွေးနဲ့ပတ်သက်ပြီးတော့စတင်နေကြတဲ့အခြေအနေဖြစ်ပါတယ်။တုံးလည်းမတုံးသေးပါဘူး။ကျွန်တော်တို့ပြည်လက်မြေဆက်ယုံကိုလည်းလုံးဝပတ်ပြန်ပါလို့မတောင်းဆိုထားပါဘူး။ကျောင်းမီသွေးအစားချလက်ပြထားတဲ့သူနဲ့တုံးကြမယ်ဆိုလို့ရှိရင်ဒေတာခန်
ဒါပြင်နောက်ထပ်ဝင်လာဖော်ရှိတဲ့စက်ယုံတွေကိုလည်းကြောင်မီသွေးဆက်လက်အသုံးပြုမှာကိုစိုးရိမ်နေတယ်လို့လည်းဥရွှေဝင်းကအခုလိုဆက်ပြောပါဗျာ။တက
ယ်လို့များဒီ MCA ကကြောင်မီသွေးနဲ့မောက်မယ်ဆိုလို့ရှိရင်နောက်ထပ်ပေါ်လာတဲ့ကျွန်တော်တို့ဒီမှာဂျုံကုံမီတို့ဒီသေကဘာကုံမီတို့ဆိုတာလည်းကြောင်မီသွေးဘက်ကပဲဥပီးနေတယ်။ကြောင်မို့ကျွန်တော်ဒေသကတော့တော်တော်လေးကိုစိုးရိမ်ကြရတယ်ဖြစ်နေပါတယ်
။ဒေသခံတွေအနေနဲ့ကြောင်မီသွေးအသုံးပြုမှုကိုရပ်တန့်ပေးဖို့နှစ်ကြိမ်တိုင်းတိုင်းလက်မှတ်ထိုးပြီးမွန်ပြည်နယ်စိုးရဌာနဆိုင်ရာတွေအပြင်ပြည်ထောင်စုအစ်စ်ထိကက်ကွက်စာပေးပို့ထားပါတယ် MCRP လက်မြေဆက်ယုံနဲ့ပတ်သက်ပြီးတော့ပြည်နယ်စိုးရအနေနဲ့ကဆက်ယုံစစ်ဆေးတွေ့ရှိချက်တွေကိုပြည်ထောင်စုကိုတင်ပြထားကြောင်းမွန်ပြည်နယ်အစိုးရအဖွဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ
်ပြည်နယ်မှာတော့ဘာမှပြောပိုင်မှုရှိသေးဘူးတော့ပြည်နယ်စိုးရအနေနဲ့ကျွန်တော်တို့ကကျွန်တော်တို့စစ်ထားတယ်စစ်တဲ့စစ်ချက်ကပြည်နယ်စိုးရနေပြီးတော့သူ့ပို့လိုက်တာပေါ့
တရခန်တွေရဲ့တန်ကြားချက်အရမွန်ပြည်နယ်လွှတ်တော်နဲ့မွန်ပြည်နယ်ဆွေရဖွဲ့တော်ကစက်ယုံကိုကွင်းစင်တွားရောက်စစ်ဆေးခဲ့ပြီးဖြစ်တော်လဲသဆောင်တရားထောက်ပြန်ပေးခြင်းမရှိသေးပါဘူး။ဒါပေမဲ့ MCN နဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်မှမေးမြန်းထားတဲ့ပေါ်ပြည်ထောင်စုဆွေရဖွဲ့ရဲ့ပြန်လည်ဖြေချက်ချက်မှာဆက်လက်လဲပတ်မဲ့သဘောရှိနေပါတယ်။ကြမီသွေးတောင်လျှက်စစ်တပ်အဖြစ်လဲပတ်မဲ့မော်လမြိုင်ပြည်လက်မြေစက်ယုံဟာအမေရိကန်ဒေါ်လာ400ယင်းနှိမ့်မြောက်နှံထားပြီး2016ခုနှစ်နှစ်လပိုင်းခါမှာစတင်လဲပတ်သွားမယ်လို့စက်ရုံစီမံကိန်းအစီရင်ခံစာရသိရပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကရင်ပြည်နယ်မဲတော်ဒေသအတွင်း DKPA ခွဲထွက်အဖွဲ့နဲ့ကရင်နယ်ခြားစောင့်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲကြောင့်မဲတော်ဒေသခံရွာသား4000ကျော်မြန်ကြီးငုံဒေသအတွင်းကိုစစ်ဘေးတိမ်းရှောင်နေရပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ပတ်စဉ်တိုင်းရင်းသတင်းလောကနာကိုနားဆင်ကြရတာပါအခုတော့ဒီတစ်ပတ်စနေနေ့ Diet Line စီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါရှင
်အင်းအကူလောက်သားမင်္ဂလိငယ်တွေကိုအင်းရှင်တွေကနှိမ့်ဆက်ညှဉ်းပန်းပြီးလားစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဖြေရှင်းလှုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲရဲတပ်ဖွဲ့ကရောဒီဖြစ်ရက်ကိုအသိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညဒိုင်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်လာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒေါ်လာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်ကြောက်ကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။VOA ကနေတိုင်းရိုက်လေးလိုင်းအစီအစဉ်ကိုအင်ကာနဲ့စနေနေ့ညပိုင်းတွေမှာတပတ်ကိုနှစ်ကြိမ်ပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနေပါပြီ။အင်တာနက်စာမျက်နှာ website လိပ်စာကတော့ www.voanews.com/burmese ဖြစ်ပါတယ်။အဲ့ဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးတဲ့သတင်းတွေကိုပြန်နားထောင်လို့လည်းရပါတယ်။VOA မြန်မာပိုင်းအစီအစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းဒီ website မှာပဲကြည့်လို့ရပါတယ်ရှင်။တောက်ကြနေမနဲ့ထုံးလွှင့်မဲ့အစီအစဉ်တွေကိုတော့ line length meter 32 40 49တို့ကနေကလည်းစက်ပြီးတော့ထုံးလွှင့်ပေးနေပါတယ်။ VOA ကိုချစ်တဲ့သောတာရှင်တွေအနေနဲ့စာရေးသားခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာ8855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်။ဖုန်းနံပါတ်တွေကတော့1-239-382-999လေးဖြစ်ပြီး fax နံပါတ်ကတော့1-239-382-999ဖြစ်ပါတယ်။အီးမေးလ်နဲ့ဆက်သွယ်လို့လို့လဲဆိုရင်ဒါမှမဟုတ်ဝေဖန်ကြံပေးချင်တဲ့ဆိုရင် VOA ကိုတချင်တောင်းဆိုချင်တာပဲဖြစ်ဖြစ် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။ VOA ကနေကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်တော်တင်ကကြေညာပေးပါမယ်။
ချောင်းနဲ့ကြမြင့်လာပြီဖြစ်ပြီးလူသေးပြောက်များလာတဲ့ဆီးရီးယားပြည်တွင်းစစ်ကဆက်ဖြစ်နေပြီးတော့အဆုံးသတ်ဖို့လမ်းမမြင်သေးဘူးလို့ဆီးရီးယားသမ္မတဘာရှာလ်အာဆတ်ကပြောလိုက်ပါတယ်။အမေရိကန်၊ဆော်ဒီအာရေဗျ၊တူရကီနဲ့ကာတာနိုင်ငံတွေဟာသူ့အစိုးရကိုဖြုတ်ချဖို့ကြိုးစားနေတဲ့လက်နက်ကင်တွေကိုထောက်ခံပံ့ပိုးပြီးတော့ပဋိပက္ခသက်ဆိုးရှိအောင်လုပ်နေတယ်လို့လည်းသမ္မတအာဆတ်ကပြစ်တင်ပြောဆိုပါတယ်။ဆီးရီးယားပြည်တွင်းစစ်မှာလူပေါင်း3000နဲ့ချီတည်ဆုံးထားပြီးနောက်ထပ်တန်းပေါင်းများစွာလည်းအိုးရင်ဆုံးထွက်ပြေးနေရပါတယ်။တနင်္လာနေ့ကအလပိုမြို့နားမှာအကူအညီပေးရေးရင်နှန်းကိုတိုက်ခိုက်တာမှာလူ20သေဆုံးရတဲ့ဖြစ်ရဟာဆီးရီးယားဒါမှမဟုတ်ရုရှားတိုက်လေယာဉ်တွေရဲ့လက်ချက်လို့ဆွဆွဲပြောဆိုတာတွေကိုလည်းသမ္မတအာဆတ်ကညင်းဆိုပါတယ်။လာဘောများစွာခက်ခက်ခဲခဲဆစ်ဆက်ညှိနှိုင်းပြီးတဲ့နောက်အာဖဂန်ညီညွတ်ရေးအစိုးရနဲ့နိုင်ငံမှာဒုတိယအကြီးဆုံးလက်နက်ကိုင်အုပ်စုအကြားယာယီငင်းချင်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီ။အဲ့ဒီအုပ်စုကိုစစ်ရာဇဝမှုတွေလူခွေရချိုးဖောက်မှုတွေကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့တမိုင်းကြောင့်ရှိသူဝရမ်းပြည့်စစ်ကောင်းဆောင်တူကဦးဆောင်တာပါ။စစ်တမ်းတင်နေတဲ့အာဖဂန်နိုင်ငံရင်ဆိုင်နေရတဲ့လူမျိုးရေးဆိုင်ရာစီခေါ်ချက်တွေပြည်လျော့သွားမလားဆိုတဲ့မျှော်လင့်ချက်တွေရှိနေစီမှာပဲ HIG အဖွဲ့နဲ့အာဖဂန်အစိုးရအကြားသမိုင်းဝင်စာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးတာပါ။တာလီဘန်တွေနဲ့အတူတွဲပြီးတိုက်ခိုက်နေတဲ့တခြားသဘုံအုပ်စုတွေလည်းငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပါလာဖို့တွန်းအားဖြစ်စေမယ်လို့မျှော်လင့်ကြတာပါ။ဖိလစ်ပိုင်နိုင်ငံမှာမိုးရေဆိုးအမောင်ကိုရောင်းဝယ်သူတွေကိုတပ်ဖြတ်နေတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကိုဖိတ်ခေါ်မယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။အဲ့ဖိလစ်ပိုင်ကမိုးရေဆိုးဝါးနှင်းနေတဲ့လူရက်တွေပေါ့အမေရိကန်နဲ့တခြားနိုင်ငံတွေကစိုးရိမ်နေကြတာပါအနုစီဝါပိုကုကန်နိုင်စွမ်းကြာစင်းမှုပြဿနာတကဘာလုံးမှာကြီးထွားလာနေတာနဲ့ပတ်သက်ပြီးအရေးပေါ်သတိပေးပြောဆိုတာတွေရှိနေတာကြောင့်အဲ့ဒီပြဿနာကိုဆွေးနွေးဖို့အရေးပေါ်အစ်မြင့်အစည်းအဝေးတက်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဗိုလ်ဒူးနေကလုပ်ခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ရှာပောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Sidrack Franklin ဖြစ်ပါတယ်ကျွန်မကတော့ Ethan Sim ပါရှင်VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နာအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ညနေဘက်6:00နာရီခွဲမှာထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလည်းလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင်ရုပ်မြင့်တမ်းကြားအစီအစဉ်တွေကိုလည်းညနေ9:00နာရီမှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။အခုကတော့ညပိုင်းအစီအစဉ်တွေကိုည9:00နာရီနဲ့10:00နာရီအထိတိုက်လိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်သူအားလုံးကိုကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.